Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဖေဖော်ဝါရီလ26ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249တန်လတ်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်မှာထိတ်တန့်ရောက်နိုင်ငံတကာသတင်းတွေတင်ဆက်တဲ့အခါယူကရိန်းမှာရုရှားကထိုးစစ်တွေဆင်နေပေမဲ့လည်းထင်သာသလောက်ခီးမပေါက်ပဲဖြစ်နေရတဲ့အကြောင်းနဲ့အတူဂျပန်နဲ့တောင်ကိုရီးယားကရုရှားကိုတံခတ်ပိတ်ဆို့လိုက်တဲ့သတင်းတွေအပြင်မြန်မာနိုင်ငံကကလေးငယ်၃သန်းအတွက်တောက်ရည်တန်ဖြတ်ဝင်ပေးဖို့ UNICEF ကကြိုးပမ်းနေတဲ့အကြောင်းတွေကိုနားဆင်ရမှာပါ ICJ တရားရုံးမြန်မာအမှုတတိယနေ့ဂျာနာဘွဲနဲ့ပတ်သက်ပြီးမေးမြန်းချက်တစ်ခုမှာတော့
ICJ တရားရုံးအနေနဲ့ဒီမြန်မာနိုင်ငံကနေပြောချင်းချက်ထားတဲ့ပုံမှန်ပုတ်ခွဲရှေ့အရောင်လက်ခံအရာစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့အချက်ရယ်ဂမ်ဘီယာအနေနဲ့လည်းမြန်မာနိုင်ငံကိုဆွဲချက်တင်ခွင့်မရှိဘူးဆိုတဲ့အချက်ဒီနှစ်ချက်ကိုပဲပုံမှန်ပဲကပြီးတာရှာလဲကြတာပ
ါ VOA မြန်မာပိုင်းဌာနရဲ့ဌာနမှုဦးတန်းလွင်ထွန်းရှင်းပြသွားတာဖြစ်ပါတယ်ဒီလိုဆက်သွယ်မေးမြန်းချက်နဲ့အတူ ICJ တရားရုံးရှေ့မှာမြန်မာပြည်သွားရောက်ဆန္ဒပြကြတဲ့သတင်းကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်သားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခမောင်စုံမင်းတို့ပြောပြပေးပါအောင်ဗျာ
ယူကရိန်းမှာဥဆောင်မှုအပိုင်းကိုဖျက်တောက်ဖို့ယူကရိန်းမြို့တော်ခီယက်နဲ့အခြားအချက်ကြားတဲ့မြို့ကြီးတွေကိုထိုးစစ်ဆင်နေတဲ့ရုရှားတပ်တွေဟာယူကရိန်းတပ်တွေရဲ့ခုခံမှုကြောင့်ထင်သလောက်အသာစီးမရဘဲအရှိန်အဟုန်ရော့ကျလာတယ်လို့အမေရိကန်နဲ့အနောက်တိုင်းအစိုးရတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုလိုက်ပါတယ်တောက်ကြနေကယူကရိန်းမြို့တော်ခီယက်အနီးဒုံးကျည်လက်နက်တွေကြားရောက်ပောက်ကွဲတန်နေနဲ့တနတ်တန်တွေစူညာနေခဲ့ပါတယ်။ထို့အတူပဲမြောက်ဘက်မှာရှိတဲ့ခရာခီစ်နဲ့တောင်ဘက်မှာရှိတဲ့ဟာဆွန်မြို့တွေမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ရုရှားတပ်တွေစတင်ကျူးကျော်ဝင်ရောက်ချိန်ကစလို့ယူကရိန်းစစ်ဖက်ပြင်းမှတ်တွေကိုချိန်ရွယ်ပြီးပစ်တဲ့ပေဒိန်မစ်ဆိုင်းဘလတ်စတစ်နဲ့ခရုစ်ဒုံးကျည်အလုံး200ကျော်ပစ်ခတ်ခဲ့တယ်လို့အမည်မဖော်လိုတဲ့အမေရိကန်ကာကွယ်ရေးတာဝန်ရှိသူကပြောဆိုပါတယ်။ရုရှားစစ်စင်ရေးတွေဟာသူတို့တပ်မှုတွေမျှော်မှန်းသလိုအလွယ်တကူမရှိဘဲအရှင်းအဟုန်အနည်းငယ်ရော့ကျလာပါတယ်။ယူကရိန်းတွေဟာသူတို့ထင်တာနဲ့ပိုပြီးခုခံတာကိုရုရှားတိုက်တွေရင်ဆိုင်နေရပါတယ်။ယူကရိန်းသမ္မတဗလိုဒီမာဇီလင်စကီကလည်းထွက်ပြေးသွားပြီဆိုတဲ့သတင်းတွေမမှန်ကန်ကြောင်းနဲ့သူနဲ့သူ့ရဲ့အစိုးရအဖွဲ့ဝင်တွေဟာမြို့တော်ကီယက်မှာဆက်လက်ရှိနေပြီးယူကရိန်းရဲ့လွတ်လပ်ရေးကိုဆက်လက်ခုခံတိုက်ခိုက်နေတယ်လို့ပြောဆိုပါတယ်။ယူကရိန်းပေါ်ကျူးကျော်တဲ့အတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့နိုင်ငံခြားရေးဝန်ကြီးလေဗရော့တို့ကိုငွေကြေးဆိုင်ရာပိတ်ဆို့တံခတ်မှုတွေထပ်မံလှုပ်ဆောင်မယ်လို့တောက်ကြနေမှာအမေရိကန်အစိုးရကကြေညာပါတယ်။ထို့အတူပဲဥရောပသမဂ္ဂဗြိတိန်နဲ့အခြားနိုင်ငံတွေကလည်းတောက်ကြနေမှာပဲအလားတူအရေးယူမှုမျိုးတွေပြုလုပ်ကြပါတယ်။ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကနေရုရှားထိပ်ပိုင်းခေါင်းဆောင်တွေရဲ့ငွေကြေးဘဏ်စင်းရဲနဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ပိတ်ပင်ဖို့တညီတညွတ်တဲ့ဆုံးဖြတ်လိုက်ပြီးနောက်အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအခုလိုရုရှားကောင်းဆောင်တွေအပေါ်အရေးယူဖို့ကြေညာလိုက်တာပါအချိန်ထဲမှာပဲဗြိတိန်အစိုးရကလည်းတောက်ကြနေမှာအလားတူအရေးယူမှုမျိုးပြုလုပ်လိုက်ပါတယ်ယူကရိန်းရဲ့အကျုပ်ချအာဏာပြန်လည်မရမချင်းရုရှားရဲ့စီးပွားရေးကိုအထိနာအောင်ဆက်လက်လှုပ်ဆောင်နေမယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်ထရတ်စ်ကတွစ်တာမှာရေးသားခဲ့ပါတယ်ဂျပန်နိုင်ငံအနေနဲ့လည်းယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားအပေါ်ငွေကြေးနဲ့ကွန်ပျူတာအခြားပစ္စည်းတွေမှာအသုံးပြုတဲ့လျှက်စစ်ပစ္စည်းတွေကိုပြစ်မှတ်ထားပိတ်ဆို့အရေးယူသွားမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီကီရှိတာကတောက်ကြနေမှာပြောဆိုလိုက်ပါတယ် G7 ဆက်မှုအင်အားကြီးနိုင်ငံတွေကရုရှားအပေါ်စီးပွားရေးအရာဖိအားပေးရေးအတွက်သဘောတူခဲ့ပြီးနောက်ကမ္ဘာစီးပွားရေးတတိယအင်အားကြီးဂျပန်နိုင်ငံကအခုလိုပြောဆိုလိုက်တာပ
ါ G7 ကိုはじめとする国際社会と緊密に連携し
ရုရှားငွေကြေးဆိုင်ရာအဖွဲ့အစည်းတွေနဲ့ငွေကြေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူသွားမှာဖြစ်တယ်လို့ရုရှားကတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေကိုလည်းခရီးသွားလာခွင့်ဗီဇာပိတ်ပင်တာတွေလှုပ်ဆောင်သွားပါမယ်။ဒါ့အပြင်ရုရှားစစ်ဖက်နဲ့ပတ်သက်တဲ့ဌာနတွေကိုလည်းဒပိုင်းလျက်ကူးပစ္စည်းအပါအဝင်နိုင်ငံတကာကကန့်သတ်ထားတဲ့ပစ္စည်းတွေတင်ပို့မှုကိုပိတ်ပင်သွားပါမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုသွားတာပါ။တစ်ချိန်တည်းမှာပဲတောင်ကိုရီးယားကလည်းအမေရိကန်နဲ့ဥရောပကရုရှားအပေါ်ချမှတ်ထားတဲ့ကုန်ပစ္စည်းတင်ပို့မှုပိတ်ပင်တာတွေကို အကောင်အထည်ဖို့ဆောင်ရွက်သွားမယ်လို့တောက်ကြနေမှာကြေညာပါတယ်။ဒါပေမဲ့တောင်ကိုရီးယားအနေနဲ့ကတော့တီးကြပိတ်ဆို့ရေးယူမှုတွေလုံးမမဟုတ်ဘူးလို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်။ပိုယန်မင်းကြီးဖရန်စစ်ဟာအီတလီနိုင်ငံရိုးမြို့တော်မှာရှိတဲ့ရုရှားတန်ယုံကိုပုဂ္ဂိုလ်ရေးအရာတွားရောက်ပြီးယူကရိန်းကစစ်ပွဲနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်ပူပန်မှုတွေကိုထုတ်ဖော်ပြသခဲ့ပါတယ်။ပုတ်ရဟန်းမင်းကြီးအနေနဲ့အခုလိုတွားရောက်တဲ့အစဉ်အလာမရှိပါဘူး။သူ့ရဲ့ဗာတီကန်ကျောင်းတော်မှာသာနိုင်ငံတကာတန်အမတ်တွေနိုင်ငံခေါင်းဆောင်တွေကိုလက်ခံတွေ့ဆုံလေးရှိပါတယ်။အခုလိုဗာတီကန်ကျောင်းတော်ရဲ့အပြင်ဘက်ကိုထွက်ပြီးပုတ်ရဟန်းမင်းကြီးကိုယ်တိုင်ရုရှားတန်ယုံကိုတွားရောက်တာဟာယူကရိန်းအရေးနဲ့ပတ်သက်လို့သူ့ရဲ့စိတ်ပူပန်မှုအတိုင်းအတာကိုဖော်ပြနေတယ်လို့ဆိုပါတယ်။အခုလိုရုရှားတန်ယုံကိုတွားရောက်တာဟာယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးသူ့ရဲ့စိုးရိမ်ပူပန်မှုတွေကိုဖော်ပြဖို့အတွက်တွားရောက်တာဖြစ်တယ်လို့ဗာတီကန်ကျောင်းတော်ရဲ့ပြောရေးဆိုခွင့်ရှိသူမက်တီယိုဘာနီကပြောဆိုခဲ့ပါတယ်။ပုံရံမင်းကြီးရုရှားတန်ယုံမှာနာယီဝဲလောက်ကြာခဲ့တယ်လို့လည်းသူကပြောပါတယ်။ယူကရိန်းရေးကိုဆွေးနွေးပြင်ဆင်ဖို့ပုံရံမင်းကြီးကတိုက်တွန်းထားပါတယ်။လာမယ့်ဗုဒ္ဓဟူးနေ့ကိုလည်းယူကရိန်းအတွက်ဥပုသ်ဆောင်ပြီးဆူတောင်းပေးဖို့နေ့အဖြစ်သတ်မှတ်လိုက်ပါတယ်။ဒါပေမဲ့ပုံရံမင်းကြီးအနေနဲ့ရုရှားကိုလူသိရှင်ကြားဝေဖန်ပြောဆိုတာမျိုးတော့မလုပ်ပါဘူး။ရုရှားအော်သိုဒေါ့ခ်ခရစ်ယာန်ကျောင်းတော်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိလို့တဲ့ပုံရံမင်းကြီးအနေနဲ့ဆက်ဆံရေးမပြေလည်မှစိုးရိမ်ပုံရပါတယ
်။ VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းကီလိုမီတာ32 kHz 633နဲ့6383ညပိုင်းကီလိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American အတန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါနယ်သာလန်နိုင်ငံတဟိမြို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကြားနာပွဲမှာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကဂမ်ဘီယာနိုင်ငံကတင်ပြခဲ့တာတွေကိုမနေ့ကမြန်မာနိုင်ငံဘက်ကပြန်လည်ခြေပခဲ့ပါတယ်။ Islamic နိုင်ငံများအဖွဲ့ OIC ရဲ့ကိုယ်စားဂမ်ဘီယာနိုင်ငံကနေတရားစွဲဆိုခွင့်မရှိကြောင်းမြန်မာနိုင်ငံဘက်ကနိုင်ငံတကာရှေ့နေ Mr. Christopher Seiga ကအဓိကခြေပခဲ့ပါတယ်
။ The evidence shows that the proposal to bring this case was made by the OIC committee.
OIC ကမြန်မာနိုင်ငံအပေါ်ကိုယ်တိုင်ဆွဲဆိုဖို့ရှိရာကနေဂမ်ဘီယာနိုင်ငံကိုကိုစားတရားဆွဲပေးဖို့ငွေကြေးထောက်ပံ့တဲ့အထောက်အထားတွေရှိတယ်လို့ပြောဆိုသွားတာပါ။ဒါအပြင်ဂမ်ဘီယာနိုင်ငံအနေနဲ့နစ်နာမှုတိုက်ရိုက်မရှိဘဲဆွဆွဲခဲ့တာမို့ ICJ အနေနဲ့လည်းလက်ခံစီရင်ပိုင်ခွင့်မရှိဘူးလို့လည်းမြန်မာနိုင်ငံဘက်ကလိုက်ပါပေးတဲ့နောက်ထပ်ရှင်းလင်းသူဦးဖြစ်သူ Mr. Stephen Telmon ကခြေပခဲ့ပါတယ်။နောက်ဆုံးမှာတော့မြန်မာနိုင်ငံဘက်ကနိုင်ငံတကာဆက်ဆံရေးဝန်ကြီးဦးကိုကိုလိုင်ကဒီအမှုကို ICJ အနေနဲ့လက်ခံစီရင်ခွင့်မရှိကြောင်းနဲ့ဂမ်ဘီယာနိုင်ငံအနေနဲ့လည်းတင်ပြဆွဲဆိုခွင့်မရှိဘူးလို့တင်ပြခဲ့ပါတယ်။ ICJ နိုင်ငံတရားရုံးကြားနာမှုမှာဂမ်ဘီယာနိုင်ငံဘက်ကအပြစ်သက်လျှောက်လဲချက်ကိုတော့ဒီလဖေဖော်ဝါရီ28ရက်နေ့မှာတင်သွင်းမှာဖြစ်ပါတယ်ခင်ဗျာ။ကုလသမဂ္ဂအပြည်ပြည်ဆိုင်ရာကလေးများရန်ပုံငွေအဖွဲ့ UNICEF ကနေကလေးတငယ်သုံးတန်းအတွက်လိုအပ်နေတဲ့တောက်သုံးရေတန့်တွေကိုဖြန့်ဝေပေးဖို့အချိန်မြင့်လှုပ်ဆောင်နေပါတယ်လို့ကုလသမဂ္ဂအတွေ့အကြုံချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရက်စ်ကတောက်ချာနေကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ် UNICEF အနေနဲ့ဒီနေ့အစပိုင်းကလည်းမိဖက်အဖွဲ့အစည်းတွေနဲ့နီးနီးကပ်ကပ်ပူးပေါင်းပြီးအဓိကစစ်ဘေးသင့်ရခိုင်ရှမ်းပြည်နယ်မြောက်ပိုင်းကချင်ကယားချင်းပြည်နယ်တို့ကသာမကရန်ကုန်မြို့ကကလေးတွေအပါအဝင်စုစုပေါင်းကလေးတငယ်33,000ကျော်ကိုတောက်ရည်တန့်ပူးတွေဝေပေးခဲ့ပါတယ်လို့သူကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဒီလိုအသက်ရှင်ရပ်တည်ရေးဆိုင်ရာလိုအပ်ချက်တွေကိုအချိန်မြင့်ပြီးပေးအပ်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကလေးတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုကျွလွန်တာတွေမြင့်တက်လာနေတဲ့အတွက်ကုလသမဂ္ဂအနေနဲ့အထူးစိုးရိမ်ကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုထားပါတယ်။ထိုင်းနိုင်ငံအတွင်းကိုမနေ့တောက်ကြနေ့မိုးမလင်းငင်လောက်ကတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား200နီးပါးကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကကင်းလဲ့စင်မှာဖမ်းမိခဲ့ပါတယ်။သူတို့ကိုခေါ်ဆောင်လာခဲ့ကြတဲ့ထိုင်းနဲ့မြန်မာလူမောင်ကိုကူးသူတွေထဲကတချို့လည်းအဖမ်းခံခဲ့ရတယ်လို့သိရပါတယ်။အခုနှစ်ရတာအတွင်းမှာထိုင်းနိုင်ငံကချနဘူရီပြည်နယ်နဲ့ပရာချုတ်ခီရီပြည်နယ်တွေမှာတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသား350လောက်ဖမ်းဆီးခံခဲ့ရတယ်လို့ထိုင်းနိုင်ငံအခြေစိုက်ရောင်ကြီးဦးအလုံသမားအဖွဲ့ကဦးမိုးကျော်ရဲ့ပြောဆိုချက်အရသိရပါတယ်။ မြန်မာနိုင်ငံမှာအလုတ်ကန်ခက်ခဲတွေကြောင့်အထောက်အထားမဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံမှာအလုတ်ကန်ရဖို့အတွက်လူမောင်ကိုသမားတွေကိုထိုင်းပတ်ငွေ 18,000 ကနေ 2,000 ခွဲအထိပေးပြီးလာခဲ့ကြရတယ်လို့သူကပြောပါတယ်။ဒီနှစ်အစဇန်နဝါရီတလထဲမှာပဲထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသား 9,000 ကျော်ကိုဖမ်းဆီးမိခဲ့ပါတယ်။အခုဖေဖော်ဝါရီလထဲမှာလည်းနေဆက်အသီးသီးမှာတရားမဝင်ဝင်ရောက်လာလို့ဖမ်းဆီးခံရသူမြန်မာနိုင်ငံသား 3,000 ကျော်ရှိတယ်လို့ထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်လူမဲအမျိုးသမီးတဦးဖြစ်တဲ့ကတ်တဂျီဘရောင်းဂျက်ဆင်ကိုမနေ့တောက်ကြနေကရွေးချယ်လိုက်ပါတယ်။ဒါဟာလူမဲအမျိုးသမီးတဦးကိုတရားရုံးချုပ်တရားသူကြီးတဦးအဖြစ်ပထမဦးဆုံးရွေးချယ်လိုက်တာဖြစ်ပါတယ်။သူကိုအမြဲတမ်းပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်တာဝန်ကနေအနားယူသွားတဲ့အသက်83နှစ်အရွယ်စတက်ဖန်ဖရီယာရဲ့နေရာမှာအစားထိုးခန့်အပ်ဖို့သမ္မတကနာမည်စရင်တင်သွင်းလိုက်တာဖြစ်ပါတယ်။ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ကြတဲ့115ဦးနဲ့2ဦးသာလူမဲတွေဖြစ်ကြပါတယ်။အဲ့ဒီ2ဦးစလုံးဟာလည်းအမျိုးသားတွေဖြစ်ကြပြီးအခုဘရောင်းဂျက်ဆင်တဦးသာပဲလူမဲအမျိုးသမီးအဖြစ်ပထမဦးဆုံးပြည်ထောင်စုတရားသူကြီးချုပ်ဖြစ်လာနိုင်ပါတယ်။အထက်လွှတ်တော်ကနေအတည်ပြုခဲ့ရင်တော့သူဟာပြည်ထောင်စုတရားရုံးချုပ်မှာတာဝန်ထမ်းဆောင်တဲ့6ရောက်မြောက်အမျိုးသမီးဖြစ်လာတော့မှာပါ။အသက်52နှစ်အရွယ်ဘရောင်းဂျက်ဆင်ဟာဟာဗတ်တက္ကသိုလ်ဥပဒေကျောင်းကနေဘွဲ့ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။စနေနေ့မနေ့ခင်ထိတ်တန်းရောက်သတင်းတွေကိုကုစုံမှုကြောင့်နဲ့ကုကမောင်စွန်းမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်အမေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်စုစုလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတွေကမှအရင်ဦးဆုံးတော့ဒီ ICJ နဲ့ပတ်သက်တဲ့အကြောင်းကိုနားဆင်ရပါမယ်။ဖေဖော်ဝါရီ25ရက်တောက်ကြနေ့ကနယ်သာလန်နိုင်ငံ The Hague မြို့ICJ တရားရုံးမှာပြုလုပ်ထားတဲ့ဂမ်ဘီယာနဲ့မြန်မာအမှုတတိယနေ့ကြားနာပွဲအတွင်း ICJ အနေနဲ့ဒီအမှုကိုလက်ခံစီရင်ပိုင်ခွင့်မရှိသလိုဂမ်ဘီယာအနေနဲ့လည်းတင်ပြဆွဲဆိုပိုင်ခွင့်မရှိဘူးလို့မြန်မာဘက်ကခြေပသွားပါတယ်။ဘူဒူးနေတုန်းကပြုလုပ်ခဲ့တဲ့ဒုတိယနေ့ကြားနာပွဲမှာတော့ဂမ်ဘီယာရဲ့အလျှောက်လဲချက်တွေနဲ့ပတ်သက်လို့မြန်မာဘက်ကဘယ်လိုခြေပခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုတော့ဒီ VOA ရဲ့မြန်မာဌာနမှူးဖြစ်တဲ့ဦးတန်းလွင်ထွန်းကိုအက်ဒီတာဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ဗျာ
အဓိကမြန်မာဘက်ကဘာတွေလျှောက်လဲခဲ့တယ်လဲပထမဆုံးပြောပြပေးပ
ါဟုတ်ကဲ့ဒီနေ့တောက်ကြနေ့ကတော့မြန်မာဘက်ကဒုတိယအကြိမ်နဲ့အဆုံးသတ်လျှောက်လဲချက်ပေါ့နော်အစောပိုင်းပထမဆုံး21ရက်နေ့ကလျှောက်လဲချက်ဒီမှာအချက်၄ချက်ကိုပြောခဲ့တယ်အဲ့ဒါပြီးတော့ဂမ်ဘီယာဘက်ကနေပြီးတော့ပြန်ခြေပါတယ်အခုမြန်မာဘက်ကနေပြီးတော့နောက်ဆုံးအဆုံးသတ်လျှောက်လဲချက်မှာတော့အဓိကအဖြစ်အဖွဲ့ကောင်းဆောင်ပေါ့နော်မြန်မာဘက်ကကိုယ်တည်းဥက္ကူကိုယ်လိုင်းရဲ့တင်ပြချက်အရာဆိုလို့ရှင်တော့နှစ်ချက်ပဲပထမတစ်ချက်က ICJ တရားရုံးအနေနဲ့ဒီမြန်မာနိုင်ငံကနေပြီးတော့ချင်းချက်ထားတဲ့ပုံမှန်ပုတ်ခွဲရှေ့အရာဒါကလက်ခံဆရာစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့အချက်ရယ်နံပါတ်2အချက်ကဂမ်ဘီယာအနေနဲ့လည်းမြန်မာနိုင်ငံကိုဆွဲချက်တင်ခွင့်မရှိဘူးဆိုတဲ့အချက်ဒီနှစ်ချက်ကိုပဲပုံမှန်ပဲကငင်းပြီးတော့ဒီဟာကို ICJ အနေနဲ့ဆုံးဖြတ်ပေးပါဆိုပြီးတော့အပြစ်ဒဏ်ချလဲခဲ့တာပါအဲ့ဒါကိုဒီနေ့လာနေမှာဂမ်ဘီယာဘက်ကနေပြီးတော့ပြန်ပြီးတော့အဆုံးသတ်ပြန်ပြီးတော့လျှောက်တယ်ဖို့ရှိပါတယ
်အခု ICJ ကနေပြီးတော့ဒီလက်ခံစီရင်ပိုင်ခွင့်မရှိဘူးလို့ဒီမြန်မာဘက်ကပြောတာဘယ်အချက်တွေပေါ်မှာမူတည်ပြီးပြောတာပါလဲ
အဓိကအချက်ကတော့ဒီ1948ခုနှစ် Genocide Convention လို့ခေါ်တဲ့ဒီလူမျိုးတုံးဟိုတပ်ဖြတ်မှုဒါစီရေးပြည်ညင်စာချုပ်ပေါ့နော်အဲ့ဒီစာချုပ်မှာပါတဲ့အဓိကအငင်းကုန်အချင်းကတော့ပိုက်ခွဲရှစ်လို့ခေါ်ပါတယ်ပိုက်ခွဲရှစ်မှာကဘာပြောထားလဲဆိုတော့ကြေညာရေးပေါ်လာခဲ့ပေါ့နော်ဒါဆိုလို့ရှိရင်စာချုပ်ကိုလက်မှတ်ထိုးထားတဲ့အဖွဲ့အနေနဲ့ဒီစာချုပ်ပါဂရိပွေးတွေကိုဖောက်ပြက်နေတဲ့နိုင်ငံတွေချိုးဖောက်နေတဲ့နိုင်ငံတွေရှိနေတယ်ဆိုလို့ရှိရင်ဒီကုလသမဂ္ဂရဲ့လက်အောက်ခံသက်ဆိုင်ရာအဖွဲ့အစည်းတစ်ခုကိုတင်ပြရေးယူပိုင်ခွင့်ရှိတယ်ဆိုပြီးတော့ရေးထားတယ်အဲဒီရေးထားတဲ့အချက်ကိုပမာကချွင်းချက်အနေနဲ့ထားပြီးတော့သဘောမတူပေါ့နော်ဒီအချက်ကိုတော့ထားပြီးဂျာနာရီသဘောတူပါတယ်ဆိုပြီးတော့ပမာကလက်မှတ်ထိုးပြီးထားပြီးသားဖြစ်တယ်အဲ့လိုချင်းချက်ထားတဲ့အတွက်ကြောင့်မလို့ဆိုပြီးတော့မြန်မာကဒါ ICJ အနေနဲ့ဂမ်ဘီယာကတိုင်လာတာကိုလက်ခံလို့မရဘူးဆိုတော့ဟိုငင်းချက်ပါအစောပိုင်းတုန်းကတော့ဟိုငင်းကြတဲ့အချိန်မှာပိုက်ခွဲ9ဆိုတာရှိတယ်။ပိုက်ခွဲ9ထဲမှာကကြတော့သူကအသေးစိတ်ပေါ့နော်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လူမျိုးတုံးဒီဘရိညင်စာချုပ်ပါအချက်တွေချိုးဖောက်မှုတွေပတ်သက်ပြီးတော့အကျဉ်းချက်တစ်ခုခုရှိလို့ရှိရင် ICJ အဖွဲ့ကိုဥတိုက်လျှောက်ထားနိုင်တယ်ဆိုပြီးတော့တိတိကျကျရေးထားတယ်။အ ဲ့တော့ဒီအချက်ကိုဂမ်ဘီယာကပြန်ကင်ပြီးတော့ဗမာအစိုးရဟာအဲတုန်းကအပိုက်ခွဲ၈ကိုချွင်းချက်ထားပြီးမြဲအပိုက်ခွဲ၉ကိုလက်မှတ်ထိုးထားတယ်အဲဒါကြောင့်မလို့ဒီအပိုက်ခွဲ၉အရဆိုလို့ရှိရင်တော့ဂမ်ဘီယာမှာဗမာလေးကြောက်ကိုစီးရင်ပိုင်ခွင့်ရှိတယ်လို့ပြောထားတယ်အဲ့တော့ဗမာကအခုနောက်ဆုံးငင်းချက်မှာတော့အဓိကအပြင်ပါပြောလဲဆိုတော့အပိုက်ခွဲရှိဆိုတဲ့သဘောအထဲမှာပါတယ်ကုလသမဂ္ဂလက်အောက်ခံနော်နိုင်ငံတကာသက်ဆိုင်ရာနိုင်ငံတကာအဖွဲ့အစည်းဆိုတာအထဲမှာ ICJ ဆိုတာမပါဘူးလားဆိုတာပေါ့နော် ICJ ဆိုတာပါနေတာပဲဆိုပြီးဗမာပြန်ငင်းတယ်အလားတူပဲဒီအပိုက်ခွဲရှိဟာဒီလိုသကလုံးအသုံးနှုံးနဲ့ခြုံငုံပြီးတော့ပြောပြထားတာသူနဲ့ဆက်ဆက်တဲ့အပိုက်ခွဲ၉ထဲမှာကြတော့မှသူကအသေးစိတ်ပေါ့နော် ICJ ဆိုပြီးတော့ထည့်ထားတော့ဒီခြုံငုံသုံးသပ်ပြောပြောပြထားတဲ့အပိုက်ခွဲ၈ကိုဗမာကကျွန့်ချက်ထားတဲ့အတွက်ကြောင့်မလို့ ICJ မှာဒီလိုကိစ္စမျိုးတရားစွဲခံပိုင်ခွင့်မရှိဘူးဆိုပြီးတော့ပြန်ငင်းတာအလားတူပဲသူပြောချင်တာကဒီလိုသာဗမာအနေနဲ့ဒီကိစ္စကို1948ခုနှစ်ကတရားစဉ်းစားပြီးတော့သုံးသပ်ပြီးတော့မှကျွန့်ချက်ထားခဲ့တာဒီလိုကျွန့်ချက်ထားတဲ့ကိစ္စရတဲ့အကို ICJ ကလေးလူရှုခဲ့မယ်ဆိုလို့ရှိရင်တော့ဒီလိုကျွန့်ချက်ဆိုတာရဲ့အတိတ်ပဲပေါ့နော်ဘာဖြစ်မလဲကျွန့်ချက်ထားတဲ့နိုင်ငံတွေကိုအလေးစားရရောက်တယ်ဆိုပြီးတော့သူကပြောတယ်ဟိုတခြားချက်တွေလည်းထည့်ပြောတာရှိတာပေါ့နော်ဒါပေမဲ့အဓိကအဖြစ်အနည်းချုပ်ကတော့ဒီ ICJ မှာဗမာအနေနဲ့အပိုက်ခွဲရှိကိုချွင်းချက်ထားတဲ့အတွက်ကြောင့်မလို့တရားစီရင်ပိုင်ခွင့်မရှိဘူးဆိုပြီးပြောတာပ
ါဆိုတော့ဒီဂမ်ဘီယာအနေနဲ့ပေါ့နော်တင်ပြဆက်ဆုပ်ပိုင်ခွင့်မရှိဘူးဒီအချက်ပေါ့နော်ဟိုဘာထောက်ထားရနေပြောသွားတာပါလေဥပမာဆိုလို့ရှိရင်ဒီ Genocide Convention ကိုလက်မှတ်ထိုးတဲ့နိုင်ငံတစ်ခုအနေနဲ့မဟုတ်ဘဲနဲ့ပေါ့နော်ဂမ်ဘီယာနေပြီးတော့ OIC အတွက်ဆောင်ရွက်နေတယ်လို့ပါတော့ပေါ့နော်ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဗမာဘက်ကပြောသွားတာတွေနဲ့ပြောပြပေးပါဦး
โอเคအဲ့ဒါကပရမဏိတွေကပမာဘက်ကပြောပါတယ်စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့ဝင်တစ်ခုအနေနဲ့မဟုတ်ခင်ねဂမ်ဘီယာက OIC အဖွဲ့ကိုကိုယ်စားပြုပြီးတော့လုပ်တယ်ဆိုတာထင်ရှားပါတယ်ပေါ့နော်ဒါပေမဲ့လည်းဒုတိယနေ့တုန်းကတော့ဂမ်ဘီယာနိုင်ငံကသူ့ဘက်ကအထောက်အထားတွေမျိုးစုံနဲ့သူကရှင်းပါတယ်ပြန်ပြီးတော့အထူးသဖြင့်တော့ဂမ်ဘီယာအချုပ်အခြာနိုင်ငံဖြစ်တယ်ပေါ့နော် OIC ရဲ့လက်အောက်ခံမဖြစ်ဘူးသူကိုယ်တိုင်ဥဆောင်ပြီးတော့မှ OIC ဘက်ကတင်ပြပြီးတော့အကူအညီယူပြီးတော့သူဒီကိစ္စကိုလုပ်ရပါတယ်ဆိုတဲ့သဘောကိုပြောတယ်ပြောတဲ့အခါကျတော့အခုဒီနေ့နောက်ဆုံးပြန်ပြောညင်းတဲ့အခါကျတော့ဗမာဘက်ကဗမာဘက်ကအမြင်ကတော့ဒါ OIC ကသူ့ရဲ့နိုင်ငံခြားရေးဝန်ကြီးအစည်းအဝေးတွေအလားတူပဲ OIC ရဲ့ committee ကိုဖွဲ့တယ် committee မှာဂမ်ဘီယာနိုင်ငံကိုခေါင်းဆောင်တင်တယ်ပြီးတော့မှဗမာကိစ္စအရေးကိုဆက်လက်လှောက်ဆောင်ဖို့ဆိုပြီးတော့ဆုံးဖြတ်ချက်ချတယ်လိုက်နေကြပြီးတော့မှဂမ်ဘီယာနိုင်ငံရဲ့အစိုးရအဖွဲ့အစည်းအဝေးမှာဒီကိစ္စကိုအတည်ပြုပြီးတော့ဂမ်ဘီယာဆက်ပြီးတော့လုပ်တယ်ပြောတယ်ဆိုရယ်အဲ့တော့ဒီသဘောကိုကြည့်မယ်ဆိုလို့ရှိရင်ဂမ်ဘီယာကသူပြောပြတဲ့ဟာတွေနဲ့ပြောင်းပြန်ဖြစ်နေတယ်ပေါ့နော်။ OIC ကပဲဥဆောင်ပြီးတော့ဂမ်ဘီယာကိုကိုယ်စားလှယ်နဲ့လုပ်တယ်ဆိုတာထင်ရှားပါတယ်ဆိုတော့အချက်ကိုသူကပြတယ်။အလားတူပဲဟိုနောက်တစ်ချက်ကကြတော့ဗာလဲဆိုတော့ Injured State လို့ခေါ်တဲ့ဒိုင်းရိုင်းနေနာတဲ့အဖွဲ့မဟုတ်ဘူးပေါ့နော်။ဒိုင်းရိုင်းနေနာတဲ့နိုင်ငံဟိုသက်ဆိုင်မှုမရှိဘူးဆိုတဲ့အချက်ပေါ့နော်။အဲ့ညမှာအစောပိုင်းဂမ်ဘီယာကသူပြောသွားတဲ့အချက်မှာဒိုင်းရိုင်းနေနာတာတွေဘာတွေမရှိရဲဆိုရင်လည်းတာဝန်နဲ့ဝတ္တရားပေါ့နော် Standing လို့ခေါ်တာပေါ့နော် Standing of the Responsibility ဆိုတာကဒီ standing လို့ပြောတဲ့ညမှာဒါသူ့ရဲ့တာဝန်ဆိုတာကိုသူကတာဝန်ရှိလို့လုပ်တာပေါ့နော်ဒါကသူနဲ့ဒါကိုမဆိုင်ဘူးလို့ပြောလို့မရဘူးဆိုတဲ့ဒါအရသာစကားနဲ့ပြောမှဆင်းတော့သူနိုင်ငံတကာမှာဒီလူခွင့်ချိုးမောင်းမှုကြီးဖြစ်နေရအောင်သူနဲ့တိုက်ရိုက်မပတ်တဲ့ဝေးပေမဲ့စာချုပ်အခွင့်အရေးနိုင်ငံတစ်ခုနဲ့သူ့ရဲ့ရည်တည်ချက်မူတိုင်းတာဝန်အတိုင်းကိုသူလုပ်ရတာပါဆိုရဲပြောတယ်။ဒါပြင်ဗမာဘက်ကကျတော့ဒီနေ့မှပြန်ပြောတာကသူတို့ဖြစ်တော့ nationality of the identity of the claim ပေါ့နော်ဆိုတော့ဒီလိုလုတ်ပိုင်ခွင့်ရှိတဲ့နိုင်ငံတွေရဲ့အခွင့်အရေးပေါ့နော်သတ်မှတ်ချက်တွေဟိုပြဋ္ဌာန်းထားရရှိတယ်။အဲ့တော့အဲ့ဒီသတ်မှတ်ချက်ပြဋ္ဌာန်းထားတဲ့ဟာတွေနဲ့အချက်နဲ့ပဲအညီ ICJ အနေနဲ့အဆုံးဖြတ်ပါဆိုပြီးတော့သူကတခြားဥပဒေဟိုအကူအကားတွေနဲ့သူပြောတာရှိရ
။ဒီဂမ်ဘီယာနဲ့မြန်မာကြားမှာပေါ့နော်အငင်းပွားမှုရှိခဲ့တယ်လို့ဒီပေါ်သူနဲ့အနေဂမ်ဘီယာကနေပြောသွားပါတယ်။ဆိုတော့ဒါနဲ့ပတ်သက်ပြီးမြန်မာဘက်ကဘာတွေပြန်ရှင်းပါလဲ
။ဟုတ်တယ်ဒီဂမ်ဘီယာဘက်ကအဓိကပြန်ပြောတာကတော့သူကကုလသမဂ္ဂမှာလည်းအထွေညီလာခံမှာသူပြောတယ်အဲတုန်းကကုလသမဂ္ဂရဲ့ကိုယ်စားလှယ်ဖြစ်တဲ့ဦးကျော်တင်းစီကနေပြီးတော့ဟိုဒီကိစ္စကိုပြန်ပြောထားတာရှိတယ်အလားတူပဲဒီ OIC ရဲ့စိတ်မှန်နေထုတ်တဲ့အခါကျတော့လည်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကနေပြီးတော့ပြန်ပြောကန့်ကွက်တဲ့အကြေညာချက်တွေထုတ်ထားတာရှိတယ်အဲ့ဒါအပြင်ကိုနောက်ထပ်ကပါလဲဆိုတော့ဂမ်ဘီယာကနေပြီးတော့မြန်မာနိုင်ငံကုလသမဂ္ဂတာဝန်ယုံကိုစာမျက်နှာနှစ်မျက်နှာရှိတဲ့စာတစ်စောင်ပို့ပေးတယ်ပမာကမပြန်ဘူးမပြန်တဲ့အပြင်ကိုသူကဟိုရပ်ပေါင်း30လောက်အထိဘာမှမတုံ့ပြန်ဘူးပေါ့နော်မတုံ့ပြန်တဲ့အတွက်ကြောင့်မလို့ဒီလိုမတုံ့ပြန်တာဟာတကယ်တမ်းကြာလို့ချင်းစိတ်စိတ်နေပြီးတော့တာအငင်းပွားမှုကိုညှင်းဆုံနေတဲ့ဟာပေါ့နော်ဒါရီဟာပမာနဲ့ဂမ်ဘီယာကြားထဲမှာဖြစ်နေတဲ့အငင်းပွားမှုတစ်ခုဆိုတာကိုပြောထားတာရှိတယ်ဒါပေမဲ့ဒီနေ့မြန်မာဘက်ကဥပဒေပြင်ရှင်တွေကတော့ဒီအငင်းပွားမှုဆိုတာကိုသူကပေးချပြန်ပြီးအတိတ်ပဲဖွင့်နေတယ် ကိုတယောက်နဲ့တယောက်အငင်းပွားကြရတယ်ဆိုလို့ရှိရင်တစ်ဖက်ရဲ့သဘောထားကဘယ်လိုရှိလဲတစ်ဖက်ကဘာလုပ်မလဲဆိုတာကိုသိကြရတယ်။သိကြပြီးတော့မှဒီအချက်လေးတွေကိုညှိနှိုင်းတော့မပြေလည်နိုင်တဲ့အတွက်ကြောင့်မလို့သက်ဆိုင်ရာတရားရုံးဥတိုက်လျှောက်ထားတဲ့အစဉ်နဲ့ဖြစ်နေအောင်။ဒါပေမဲ့သူကပြန်ပြီးဆွဆွဲတာကဂမ်ဘီယာအနေနဲ့လောက်ကြတဲ့အခြေအနေတွေကိုကြည့်မယ်ဆိုလို့ချင်း dispute for the purpose of the court ပေါ့နော်။တရားရုံးတင်ဖို့အတွက်တမင်တကာအငင်းပွားမှုသဘောတွေကိုဖန်ပြီးရဲ့ဆိုတဲ့သဘောပြန်ပြီးတော့ဆွဆွဲအဲ့ဒါအပြင်ကိုဂမ်ဘီယာပို့တဲ့စာထဲမှာတကယ်တမ်းသက်သေဥပဒေကြောင်းအရေးယူမယ်ဆိုတဲ့စာသားမပါဘူးပြီးတော့ရက်ပေါင်း30ဆိုတဲ့ကိစ္စကတကယ်တမ်းကြလို့ရှင်ဒီလိုကိစ္စမျိုးလုံလောက်တဲ့အချိန်နဲ့မဟုတ်ဘဲနဲ့ဒီကဲပို့ပြီးတော့ဟိုအချိန်ယူရမယ်ဆိုတော့အလုံးသားနေနိုင်ပါတယ်ပေါ့နော်အဲ့တော့ဒီလိုကိစ္စမျိုးမှာဟိုတကယ်ကိုအငင်းပွားမှုတစုံတရာမရှိဘဲနဲ့အငင်းပွားမှုပုံစံကိုဖန်ပြီးပြီးတော့တရားရုံးတော်ကိုဥတိုက်လျှောက်ထားတဲ့အတွက်ကြောင့်မလို့သူမှတရားရုံးအနေနဲ့လက်ခံနိုင်ကြအောင်မရှိဘူးဆိုပြီးတော့တင်ပြသွားတာပါ
အခုပေါ့နော်ဒါမြန်မာဘက်ကဒုတိယအကြိမ်လျှောက်လဲတာပြီးသွားပြီပေါ့နော်။ဒါမဲ့တနင်္လာနေ့မှာတော့ဂမ်ဘီယာဘက်ကလည်းနောက်ထပ်တနအီခွဲဒုတိယအကြိမ်ဟိုအဆုံးသတ်လျှောက်လဲမှာပေါ့နော်။ဆိုတော့ဒီနောက်မှာဒီ ICJ ရဲ့အဆုံးဖြတ်နဲ့ပတ်သက်ပြီးတော့ဥတန်းနဲ့တွင်အမြင်ကိုတည်ပြစီဘာများဖြစ်လာနိုင်မလဲပေါ့နော်
။ဟုတ်ကဲ့ဒီတစ်ခါကြားနာပွဲကဒါနှစ်ဖက်ပေါ့နော်ဒီကိစ္စကို ICJ အနေနဲ့လက်ခံပြောကြိုက်တဲ့ဆုံးဖြတ်တဲ့မဖြတ်တဲ့မဲ့ငင်းကုန်နေကြတာပါ။ဒီထဲမှာဟိုအစောပိုင်းကတော့ဇန်စုကြည်ကိုရိုက်တက်ခဲ့တဲ့2019ဒီဇင်ဘာလကတော့ဒီကြားပြတ်အရေးယူဆောင်ရွက်မှုတွေလုပ်ပေးဖို့ပဲတောင်းဆိုခဲ့တဲ့ဟိုကြားနာမှုပါအဲဒီတော့ဗမာဘက်ကငင်းဆိုခဲ့တဲ့အချက်တွေတင်ပြခဲ့ပေမဲ့ ICJ ကလက်မခံဘူးလက်မခံတော့ ICJ ကနေပြီးဗမာဘက်ကလိုက်နာမယ်ကိစ္စတွေပြဋ္ဌာန်းပေးခဲ့တယ်ပေါ့နော်အခုတစ်ခါငင်းဆိုတင်ပြတဲ့ကိစ္စတွေမှာလည်းဂမ်ဘီယာကဘာကိုကားလာလဲဆိုတော့ပထမတစ်ချိန်တုန်းကလည်း ICJ ကဆုံးဖြတ်ပြီးသားဖြစ်တယ်ဆိုတဲ့အချက်တွေကိုသူကပြောတယ်။ပြောတော့ဗမာကဒီတစ်ချိန်ကဆုံးဖြတ်တာနဲ့အခုဒီတစ်ခေါက်ကြားနာတာနဲ့မတူတဲ့အတွက်ကြောင့်မလို့ဒီတစ်ခေါက်ဆုံးဖြတ်တာတွေကိုပြီးသွားဆိုတာဟောပြောလို့မရဘူးပေါ့နော်။ဆိုတော့ဒါအပြင်ကိုနောက်ထပ်ဟိုတစ်ချက်ဗမာဘက်ကပြင်းပြင်းထန်ထန်လေးပြောတဲ့အချက်ကပါလဲဆိုတော့အခုဟာကတရားရုံးကလက်ခံရင်ခံရင်ဆိုတာကိုပဲငင်းနေကြတယ်။ဒီအချိန်မှာဂမ်ဘီယာကဒီဗမာပြည်မှာဖြစ်တဲ့လူခွင့်ရေးချိုးဖောက်မှုတွေဒီဂျီနိုဆိုက်ကျူးလွန်မှုတွေဆိုတဲ့ဟာတွေကိုတက်သေးပြရမယ့်အချိန်ကြီးမဟုတ်ဘဲနဲ့သူကအတင်းကျပ်သူဟိုနာမည်တွေနဲ့ထည့်သွင်းပြောကြားလာတာကိုတွေ့ရတယ်။အဲ့တော့ဒါကတရားရုံးကိုမလိုအပ်တဲ့အချိန်မှာမလိုအပ်တဲ့ဆွဆွဲချက်တွေကိုအတင်းထိုးသွင်းပြောအကြံခံကြလို့ဖြစ်နေပါတယ်ပေါ့နော်။အဲ့တော့ဒါကိုလည်းကန့်ကွက်ပါတယ်ဆိုပြီးတော့ဗမာဘက်ကတော့ပြောထားတာရှိတယ်။ဒါနဲ့ပတ်သက်ပြီးတော့ဒီလာမယ့်တင်းလာနေမှာဂမ်ဘီယာကအဆုံးသတ်လျှောက်လဲချက်မှာဘယ်လိုပြန်ချိန်ပါမလဲဆိုတော့ကျွန်တော်စောင့်ကြည့်ရမှာပါလေ။အဓိကအချင်းကတော့ဒါတွေပြီးသွားပြီဆိုလို့ရှိရင်တို့ကဒီလိုနှုတ်အချင်းချာနာမှုအပြင်ဆားရက်ဆားရက်နဲ့တင်သွင်းထားရည်ရှိတော့ ICJ နဲ့ရောဥပဒေကြောင်းရောက်ပြီးကောင်းနေနဲ့သုံးသပ်ပြီးတော့လက်ခံမယ်လက်မခံဘူးဆိုတာဆုံးဖြတ်ပါလိမ့်မယ်။လက်မခံဘူးလို့ဆုံးဖြတ်လိုက်တယ်ဆိုလို့ရှိရင်တော့ဒီကိစ္စပြီးသွားပြီပေါ့လေ။လက်ခံမယ်ဒီကိစ္စကိုချာနာမယ်ဆိုလို့ရှိရင်တော့ဒါကဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဆွဲတယ်ဆိုရင်အဆင်ရောက်သွားပြီနော်ဆွဆွဲတယ်ဆိုလို့ရှိရင်တစ်ဖက်ကလည်းဂမ်ဘီယာကလည်းသူ့ရဲ့သက်သေးတွေတင်ပြရမယ်မြန်မာဘက်ကလည်းမမှန်ကြောင်းခြေပမှုတွေလုပ်ရမယ်များသောအားဖြင့်တော့ဒီကိစ္စတွေဟာအဖြစ်အပျက်တကားကြီးကြာချရမယ်ဆိုရင်နှင်းနဲ့ချီပြီးကြတဲ့ကိစ္စတွေပ
ါဟုတ်ကဲ့ဒီလာမယ့်တနင်္လာနေ့မှာလည်းဥတန်းလွန်ထုံကိုဆက်ပြီးတော့တရားရုံးကအခြေအနေနဲ့ပတ်သက်ပြီးတော့နေနှံပြရပြီ
ဟုတ်ကဲ့ဟုတ်ကဲ့
ICJ မှာကြားနာမှုတွေနဲ့ပတ်သက်လို့မေးမြန်းတင်ပြခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်တည်းမှာပဲဒီမြန်မာစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကတောက်ကြနေ ICJ တရားရုံးမှာခြေပလျှောက်နေနေချိန်မှာပဲ Netherlands နဲ့ Norway နိုင်ငံကဒီမြန်မာနိုင်ငံသားတွေကဒီ ICJ ရုံးရှိကိုလာရောက်ပြီးတော့ဆန္ဒပြခဲ့ကြတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့တင်ပြခြင်းပါလေဗျာ။ရင်းညာတွေကိုမျိုးတုံးစီမဲ့ဂျန်နိုဆိုက်ကျူးလွန်မှုဆွဆွဲခြင်းနဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကတရားစွဲဆိုရတဲ့အမှုအတွက်စစ်ကောင်စီရဲ့နိုင်ငံတကာစစ်ဆင်ရေးဝန်ကြီးဦးကိုကိုလိုင်ဦးဆောင်တဲ့အဖွဲ့က ICJ တရားရုံးမှာခုခံရှောင်လဲနေတာပါဒီအမှုအတွက်တရားမျှတမှုရစေချင်တယ်လို့ ICJ ရှေ့ဆန္ဒထုတ်ဖော်ပွဲမှာပါဝင်တဲ့နော်ဝေနိုင်ငံကလာရောက်သူအရှင်ထာဝရကမိန့်ပါတယ
်ဒီလိုအကြမ်းဖက်သမားတွေဒီနေရာကိုလာပြီးတော့ဖြည့်ရှင်းတာကဒါအော်တရားမျှတမှုမရှိဘူးလို့ခံစားရတဲ့အတွက်ကြောင့်မလို့တရားမျှတမှုရရှိနေတဲ့အတွက်ကြောင့်မလို့ဖုံဖုံဒီနေရာကိုရောက်ရှိရခြင်းဖြစ်ပါတယ်ဒီဒေါ်လာကြီးကဖုံဖုံတို့ပြည်သူသားလည်းအထူးကဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူရဲ့အဆုံးဖြတ်ကိုသာလည်းဒီတရားရုံးကလည်းလက်ခံသင့်ပါတယ
်ဒီမှုမှာစစ်ကောင်စီအစိုးရကိုအေးအေးယူအပြစ်ပေးနိုင်ရေးအတွက်လာရောက်တောင်းဆိုတာလို့နယ်သာလန်နိုင်ငံကရိုဟင်ဂျာရေးလှုပ်ရှားသူဦးလာမြင့်ကပြောပါတယ်
ကံပြာတရားဆွေးတာရိုးဘူးမညာနဲ့ပတ်သက်ပြီးတော့တရားဆွေးပဲမယ်မြန်မာနိုင်ငံတပြည်လုံးမှာရှိတဲ့ပြည်သူလူထုအတွက်အဲ့ဒီရက်ဆက်တက်ပြက်နေတဲ့ဟာကိုတရားဆွေးခြင်းဖြစ်တယ်လို့ကံပြာရဲ့ဟို Justice Minister က23ရက်နေ့ပြောသွားတာဖြစ်တယ်အဲ့ဒါကြောင့်မလို့ကျွန်တော်အားလုံး Y1 ဆိုစီပြီးတော့ ကမ်ဘီယာဖက်ကနေရက်တက်ပြီးတော့မြန်မာစစ်ကောင်စီစီအစိုးရကိုအပြစ်ပေးနိုင်ရတဲ့ဒီလိုအပြစ်စူးစီးပြီးတော့ကျွန်တော်အားပေးနေချင်းဖြစ်ပါတယ်
မြန်မာစစ်တပ်ဟာရင်းညာတွေအပေါ်မှာသာမကအခြားတိုင်းသားတွေအပေါ်မှာပါအကြမ်းဖက်မှုတွေကျူးလွန်နေတာအတွက်အရေးယူစေချင်တယ်လို့နယ်သာလန်နိုင်ငံကမမြင့်မြင့်ကြီးကလည်းတိုက်တွန်းသွားပါတယ
်အခုလက်ရှိ ICJ ကနေပြီးတော့မြန်မာနိုင်ငံကိုအရားဆွဲထားတဲ့ကိစ္စကဒါကအစိုးရကိုဆွဲတာလည်းမဟုတ်ဘူးအဖွဲ့အစည်းတစ်ခုကိုဆွဲတာလည်းမဟုတ်ဘူးလူပုဂ္ဂိုလ်တို့တွေကိုဆွဲတာလည်းမဟုတ်ဘူးမြန်မာနိုင်ငံကိုကိုစားပြုပြီးဆွဲတာဗမာပြည်မှာလည်းနော်ဟိုနေ့ဘလော့ကွန်ပလန်ဟိုနေ့ရိုလီဂျာတွေတစ်ခုတည်းကိုမှတော့ကျွန်တော်စိုက်လောက်တာမဟုတ်ဘူးပြည်တွင်းမှာမှရှိတဲ့ဗမာနဲ့တကွအားလုံးတော့တိုင်းရင်းသားမြန်မာနိုင်ငံမှာမြည်တည်နေထိုင်ကြကုန်တဲ့အားလုံးတော့တိုင်းရင်းသားဒီကောင်မောင်နှမတွေအကုန်လုံးကိုလည်းလက်ရှိမှာလဲကျွန်တော်စိုက်ပုံစံမျိုးနော်ဟိုနေ့ရွာတွေကိုဘုံကျဲနော်အကုန်လုံးဟိုနေ့ဟိုဘလော့ကွန်ပလန်ဟိုအချမ်းဖက်နီးနဲ့နှိမ်နီးပြီးတော့နော်ဗမာတွေနဲ့ရောဒီနေ့တိုင်းရင်းသားနဲ့လူမျိုးတွေရောအကုန်လုံးကိုဟိုဟာဟိုနေ့ဖြစ်နေတဲ့အတွက်ကြောင့်မလို့အခုဒီမှာလာပြီးတော့ဟိုဆန္ဒဖော်ထုတ်တာ
ပါမြန်မာပြည်သူတွေလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တဲကြော်လွှမ်းနေမှုပြည်ရင်းပြည်ပပူပေါင်းလှုပ်ဆောင်သွားဖို့အမ်စတာဒမ်မှာသတင်းသုံးတဲ့အရှင်စန္ဒာဝရကမိတ်ပါတယ
်မြန်မာပြည်သူပြည်သားတွေအတွက် justice ဆိုတဲ့တရားမျှတရေးရရှိဖို့အတွက်ပြည်ရင်းတို့ကြောက်လာကြတယ်အဲ့
တော့ပြည်ရင်းနဲ့ပြည်ပ
ညီညီညာညာ
ပူပေါင်းဆောင်ရွက်ရင်ဒီနေ့ဒီ
စစ်ကောင်စီတွေကို
ပြည်တို့တရားရုံးကိုပို့နိုင်မှာပါသူတို့မိုက်ပစ်တယ်သူတို့တွေကျူးလွန်တဲ့အရာ
ပြည်ပရောမြန်မာတွေကဖေဖော်ဝါရီ21 23 25ရက်နေ့တွေမှာ ICJ ရှိဆန္ဒပြခဲ့ကြပြီးလာမယ့်28ရက်နေ့မှာလည်းဆန္ဒထပ်ပြကြအောင်မယ်လို့ဆိုပါတယ်ခင်ဗျာ
VO ရဲ့စနေနေ့မနေ့ခင်အစီအစဉ်တွေကိုသွားရရှင်တွေကြည့်ရှုနားဆင်ရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ခြင်းပါလေယူကရိန်းကိုစီးရီးယားကျူးကျော်တာကိုတုံ့ပြန်တဲ့အနေနဲ့ဒီရုရှားငွေကြေးအဖွဲ့အစည်းတွေအဆင့်မြင့်နည်းပညာလုပ်ငန်းတွေကိုပိတ်မှတ်ထားတဲ့အရေးယူတံခါးပိတ်ဆို့မှုတွေအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကချမှတ်နေပါလေပိတ်ဆို့တံခါးမှုအကျိုးဆက်ဖြစ်ကမ္ဘာငွေကြေးဈေးကွက်အပေါ်ရိုက်ခတ်မှုတွေချက်ချင်းရှိလာပြီးတော့အစုရှယ်ယာဈေးကွက်တွေလည်းကျဆင်းသွားပါတယ်ဒီအကြောင်းကိုကိုသိန်းထိုက်ဦးကစူးစီးတင်ပြထားပါတယ်ဗျာ
ယူကရိန်းကိုရုရှားရဲ့ကျူးကျော်မှုဟာတစ်ဖက်သက်အကြောင်းပဲကျူးကျော်မှုဖြစ်တယ်လို့ဘယ်လိုမှမှန်တယ်လို့သက်သေပြလို့မရတဲ့ကျူးကျော်မှုဖြစ်တယ်ဆိုပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောပါတယ်ရုရှားဘော်ရေးယူရေး G7 ဆက်မှုဒေသနိုင်ငံခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းလည်းပြောဆိုပါတယ်အရေးယူပိတ်ဆို့မှုတွေကချက်ချင်းတက်ရောက်မှုရှိတယ်လို့လည်းသူကအင်တာဗျူးမှာပြောဆိုသွားပါတယ
် We've already seen the impact of our actions on Russia's currency and the ruble which early today
ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ကြောင့်ရုရှားငွေကြေးရူဘယ်အပေါ်တက်ရောက်မှုတမိုင်းမှာမကြုံစဘူးအနှိမ့်ဆုံးဈေးကိုရောက်သွားတာပါဒီကနေ့မနက်စောစောမှကျွန်တော်တို့တွေ့မြင်ပြီးပါပြီရုရှားစတော့ရှယ်ယာဈေးကွက်တွေလည်းကျဆင်းသွားပါပြီရုရှားအစိုးရရဲ့ငွေချေးယူနိုင်တဲ့အဆင့်ဟာ15ရာခိုင်နှုန်းပဲရှိပါတော့တယ
်အမေရိကန်ပြည်ထောင်စုကနောက်ဆုံးချမှတ်လိုက်တဲ့ရည်ရွယ်မှုတွေထဲမှာရုရှားထိပ်တန်းခေါင်းဆောင်တွေစီးပွားရေးလုပ်ငန်း73ခုရဲ့ချင်းဝင်တဲ့ရှယ်ယာပေါ်ကန့်သက်ချက်တွေပါဝင်ပါတယ်ရုရှားစစ်တပ်ပေါ်အမေရိကန်နည်းပညာရောက်ချမှုကန့်သက်မှုတွေပါဝင်ရုရှားရဲ့အဓိကငွေကြေးလုပ်ငန်းကြီးတွေဖြစ်တဲ့ဗန်ကြီးတစ်ခုအပေါ်မှာအရေးယူတာတွေလည်းချမှတ်လိုက်ပါတယ်ပိတ်ဆို့တံခတ်မှုတွေကိုရုရှားနိုင်ငံအပေါ်မှာလည်းချမှတ်တာမဟုတ်ပါဘူးယူကရိန်းကိုမကျူးကျော်ခင်ရုရှားနဲ့ပူးပေါင်းစီလေ့ကျင့်ခဲ့တဲ့ဗီလာရုစ်နိုင်ငံအပေါ်မှာလည်းပိတ်ဆို့တံခတ်ခဲ့တာပါနေတို့မာမိတ်နိုင်ငံတွေဖြစ်တဲ့ဗြိတိန်နဲ့ဥရောပနိုင်ငံတွေကလည်းရုရှားပေါ်ပိတ်ဆို့တံခတ်မှုတွေထပ်ပြီးတော့ချမှတ်ပါတယ်ဥရောပကော်မရှယ်ဥက္ကဋ္ဌဦးဆူလာဗန်ဒေါ်လော်ရန်ကအခုလိုပြောဆိုသွားပါတယ်
Package includes financial sanctions that cut Russia's access to the most important capital markets.
ပိတ်ဆို့တံခါးမှုတွေထဲမှာအရေးကြီးဆုံးငွေကြေးဈေးကွက်ထဲကိုရုရှားပါဝင်ခွင့်မရှိအောင်ဖြတ်တောက်လိုက်တာလည်းပါဝင်ပါတယ်။ရုရှားရဲ့ဘဏ္ဍာငန်းဆိုင်ရာဈေးကွက်80ရာခိုင်နှုန်းကိုကျမတို့ပြတ်မှတ်ထားပါတယ်။အစိုးရပိုင်ကုမ္ပဏီတွေနဲ့ကာကွယ်ရေးဌာနလုပ်ငန်းတွေလည်းပါပါတယ်။ဒီလိုပိတ်ဆို့မှုကြောင့်ရုရှားရဲ့ငွေချေးယူမှုပမာဏအဖိုးခါတွေကိုတိုးပြီးတော့တတ်မှတ်လိုက်ပါတယ်။ငွေချေးဖောင်းပွားမှုတွေဖြစ်လာပြီးတော့ကမ္ဘာတဝန်ရုရှားရဲ့အခြေခံဆက်မှုအဆောက်အုံတဖြည်းဖြည်းပြိုပြက်သွားအောင်ရည်ရွယ်ထားပါတယ
်။ပိတ်ဆို့တံခတ်မှုတွေထဲမှာရုရှားနိုင်ငံကနေထောင်နဲ့ချီတဲ့နိုင်ငံကငွေချေးအဖွဲ့အစည်းတွေဘဏ်တွေနဲ့ကွန်ရက်တွေနဲ့ဆက်ဆက်လုကိုက်နေတဲ့ SWIFT ဘဏ်စနစ်ကိုတော့အမေရိကန်နဲ့မာမိတ်နိုင်ငံတွေကပယ်ဖျက်လိုက်ခြင်းမရှိသေးပါဘူး။ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်မှာလည်းပုဂ္ဂိုလ်ရေးကတံခတ်ရေးယူတာမျိုးတွေမချမှတ်သေးပါဘူး။ ဒီလိုချမှတ်ဖို့ကစဉ်းစားနိုင်တဲ့ချမှတ်နိုင်တဲ့ရွေးချယ်စရာနည်းလမ်းတစ်ခုအဖြစ်ဆက်ရှိနေပါသေးတယ်။စီးပွားရေးရပိတ်ဆို့တံခါးမှုတွေဟာရုရှားဘက်မှကန့်သတ်နေပဲထိရောက်နိုင်နေဆိုပြီးလေးလာဆန်းစစ်သူတချို့ကတော့တုံးသက်ဓာရီရှိနေပါတယ်။လော်လော်ဆယ်မှာတော့ရုရှားဘက်ပိတ်ဆို့တံခါးမှုတွေရဲ့အကျိုးဆက်အဖြစ်ကမ္ဘာငွေကြေးဈေးကွက်ပေါ်မှာရက်ခတ်မှုတွေရှိနေပြီးအစုရှယ်ယာဈေးတွေထိုးကျနေတယ်လို့ကုန်ပစ္စည်းဈေးတွေလည်းတက်နေပါတယ်။အမေရိကန်ပြည်ထောင်စုမှလည်းတက်စီဈေးတွေတက်လာနိုင်နေဆိုတော့သမ္မတဂျိုးဘိုက်ဒန်ကသတိပေးပြောဆိုထားကြပါခင်ဗျာ
။ယူကရိန်းရုရှားပြည်ပခရဲ့နောက်ဆုံးအခြေအနေတွေကိုဦးသိန်းထိုက်ဦးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။သိမကြခင်မှာပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ
်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis App ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီခင်ဗျာ။မင်္ဂလာပါ။ဒီ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုကျွန်တော်တို့လက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6153ညကနေဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒီတုဒ္ဒဆုံလင်း American တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးတင်ပြမှာပါခင်ဗျာ။အမေရိကန်ပြည်ထောင်စုမှာဒီ COVID-19 ကူးစက်မှုနဲ့သေဆုံးမှုတွေတဖြည်းဖြည်းပြန်ကျလာနေပြီလို့ကျန်းမာရေးဌာနစီးရင်တွေမှာဖော်ပြကြသလိုယောဂထင်းကျုပ်ရေးကန့်သတ်ချက်တွေနေရာအတော်များများမှာပြန်ပြီးတော့ short ပေါ်လာနေပါလေ။အရင်တုန်းကတော့ဒီကူးစက်မှုများခဲ့ချိန် COVID လူနာတွေနဲ့မနိုင်မနှင်းပင်ပန်းခဲ့ကြရတဲ့ဆေးဝန်ထမ်းတွေလည်းအခုဆိုလို့ရှိရင်ပုံမှန်အလုပ်ခွင့်အခြေအနေကိုပြန်ရောက်လာနေပြီလား။အခက်အခဲတွေရှိနေပါသေးလား။ဒါတွေကိုဒီအမေရိကန်ပြည်ထောင်စုဝါရှင်တန်ယူရိုကမက်စတာစီယိုမှာအလုတ်လုံနေတဲ့မြန်မာအမျိုးသမီးတူနာပြုဆီယံမမထထာယူရဲ့အတွေ့အကြုံတွေကိုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့မျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ပြထားပါတယ်ခင်ဗျာ
မထထာယူတာဒါအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကမက်စတာစေးယုံမှာလက်ရှိသူနာပြုဆေးဝင်တဲ့တူပေါ့နော်ဆိုတော့ကျမတို့အားလုံးသိတဲ့အတိုင်းပဲဒီအမေရိကန်ပြည်ထောင်စုဆိုတာကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုရောသေဆုံးမှုရောအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့လက်ရှိမှာတော့ဒီပြီးခဲ့တဲ့ဒီသတင်းပတ်တွေအတွင်းရက်ပိုင်းတွေအတွင်းမှာပေါ့နော်ထွက်လာတဲ့စီးရင်တွေရဆိုလို့ရှိရင်တော့ပြီးခဲ့တဲ့လနဲ့နှိုင်းရှင်တောင်မှာပဲဒီလအတွင်းမှာဒီရောဂါကူးစက်မှုရောသေဆုံးမှုနှုန်းရောဟိုကျဆင်းလာတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်တဲ့ချိန်နှုန်းကတော့ဒီဆရာဝန်တွေတူနာပြူတွေစိတ်ဝင်တန်းတွေအနေနဲ့เนาะစိတ်ယုံတွေမှာလူနာတွေမနိုင်မနှင်းဖြစ်ပြီးတော့မှအတော်လေးကိုစိတ်ရောကိုယ်ပါပြင်ပန်းခဲ့ကြရတယ်ဆိုတော့အခုကူးစက်မှုတွေပြန်ပြီးတော့ကျဆင်းလာပြီဆိုတဲ့အခါမျိုးမှာရောစိတ်ဝင်တန်းတွေအထက်လုပ်ငန်းခွင်အခြေအနေကပုံမှန်ပြန်ဖြစ်လာပြီလို့အခုချိန်မှာပြောလို့ရပါလားရှင်ဘယ်လိုထင်ပါလဲ
ဟုတ်ကဲ့ရှင်ကျမတို့ဆေးရုံမှာတော့လက်ရှိမှာတော့ကူးစက်ယောဂနဲ့တက်နေတဲ့လူနာတွေလည်းရော့ကျသွားတယ်။ကုသမှုလည်းရော့ကျသွားတယ်။ဆိုတော့ခုခေတ်ယောဂတော့ရော့လာတယ်လို့ပြောလို့ရတာပေါ့နော်။ဒါပေမဲ့လည်းဒီခုခေတ်ယောဂသည်ရှင်းဆက်လက်ရှိနေမှာဖြစ်တယ်။အမျိုးပွားတွေလည်းရှိလာနေတဲ့အတွက်ပုံမှန်ဖြစ်လာဖို့ဆိုတာတော့ကျမတို့အချိန်ယူရမှာဖြစ်တယ်။ကျမတို့တွေအကုန်လုံးတော့ကြည့်စားပြီးတော့နေကြရမယ်။အောင်ကျင်းနိုင်မှာတော့ပဋိဌာန်ပြီးတော့ဆက်နိုင်ကြမှာပေါ့
။ဆိုတော့လက်ရှိမှာရောစေဝန်တန်းတွေအတွက်အခက်အခဲတွေဆက်ရှိနေတယ်လို့ပြောလို့ရသလားဘလို့အခက်အခဲတွေများရှိနေလဲရှင
်။ဟုတ်ကဲ့ရှင်။လူနာတွေကတော့ရှိသေးပါ။နည်းသွားတာပဲရှိတာပေါ့။အဲ့တော့အဲ့ဒီပုံမှာအခက်အခဲတွေကတော့အများကြီးပဲ။ဥပမာတစ်ချို့ပြောပြမယ်။ကျမတို့စေယုံမှာဆိုလို့ရှိရင်ကျမတို့စေယုံကလာတက်တက်လူနာတွေသည်အများတန်းကိုဗစ်ယောဂါလက္ခဏာနဲ့လက္ခဏာပြပြီးတော့ရှိပြီးတော့တက်လာကြတာမျိုးမဟုတ်ဘူးရှင်။ကျမတို့ကသူတို့ကိုနှစ်ပတ်သမန်လောက်ကုသပြုစုပြီးတော့မှလက္ခဏာပြတာမျိုးရှိတယ်ရှင်။အဲ့ဒီချင်းဆိုလို့ရှိရင်ကျမတို့လူစေဝန်တန်းတွေရော ဒီဆေးဝန်ထမ်းဝန်ကြီးမှာကုဆတ်မှုတွေရှိတာပေါ့နော်ဆိုတော့အလိုခက်ခဲရှိတယ်ကျမဆိုလို့ရှိရင်လူနာကနေတစ်ဆင့်ယောဂကုဆတ်ခံခဲ့ရတယ်အဲ့တော့ quarantine တပတ်ဝင်ရတယ်တပတ်ဝင်ပြီးတော့အာကျမကယောဂရှိပြီမဲ့ပြင်းပြင်းထန်ထန်မဖြစ်ခဲ့ဘူးမဖျားခဲ့ဘူးမနာခဲ့ဘူးကျမရဲ့အဆုတ်ကလည်းရှင်းတယ်အာအဲ့တော့ဒီမှာကတပတ် quarantine ဝင်ပြီးတော့အလုပ်ပြန်ဆင်းရတယ်အလုပ်ဆင်းတော့နှစ်ပတ်လောက်ကြာတော့ချောင်းဆဆူတယ်ချောင်းဆိုးနေတယ်ဆိုတော့အလုပ်ကနေဒီမှာကိုအရင်ပြန်ခိုင်းတယ်ချက်ချင်းမဲ့ဆရာမနဲ့သွားတွေ့ခိုင်းတယ်သွားတွေ့ရတယ်ဒီဓာတ်မှန်ရရတယ်ဒီ long ဆိုတော့ဒီမှာအဆုတ်ကဖတ်ရှင်ရဲ့ရောဂါရှိလာပုံတော့အာပြီးတော့တွေးထုတ်တယ်စစ်တယ်ပုံတော့ဆိုတော့လိုက်လုံရတဲ့ process ကနည်းတာမဟုတ်ဘူးပြီးတော့အလုတ်ကလည်းကျမနှစ်ဖက်လေးပတ်ထပ်ပစ်တယ်။ကျမဘာမှပြန်မနာဘူးနော်။ဒါပေမဲ့ချောင်းဆိုးနေတဲ့အတွက်ကျမလှုပ်ဆင်လို့မရတာ။လှုပ်ဆင်မရတော့ဝင်ဝင်ရှိဘူး။ခဏကျမပြောတဲ့ဒီ process တွေကိုလိုက်လို့ရတယ်ပေါ့နော်။ပြီးတော့ကျမကို sick leave ဆိုတော့ဒီဖြားနာတဲ့အတွက်ခွင့်ယူတဲ့ဟာအဲ့ဒီခွင့်ယူရင်ပိတ်ဆံလေးပေးတယ်။အဲ့ဒါကတော့ shock ခိုင်းတယ်။ shock ခိုင်းတော့ကျမကိုယ်တိုင်ကလည်းဒီဆေးရုံမှာလှုပ်လှုပ်တာ9လလောက်ပဲရှိသေးတယ်ဆိုတော့အဲ့ဒီရဲ့ခံစားခွင့်ကိုကျမကမရသေးဘူး။တချို့ကျမရဲ့လက်ပေါ်ကင်ဖက်တွေဆိုလို့ရှိရင်ချောင်းနေနေဆိုရင်ကိုဗစ်လည်းမရှိဘူးချောင်းနေနေဆိုနေတယ်ဆိုလို့ရှိရင်တို့ကသူများမကြအောင် cough drop ချောင်းဆိုးတဲ့ငုံတဲ့ကြားလုံးလေးငုံပြီးတော့ဒီလိုအောက်ပြီးတော့လှုပ်လှုပ်ကြတယ်လေ။ဆိုအဲ့လိုမျိုးခက်ခဲတွေရှိတယ်ရှင်ကျမတို့က pressure များတယ်ရှင်။
အဲ့တော့ဆိုလိုတာကယောဂမရှိပေမဲ့လည်းချောင်းဆိုးရင်အလုပ်ကလည်းသွားလို့မရဘူးအလုပ်မသွားတဲ့အတွက်ဝင်ငွေရလည်းမရှိဘူးဆိုတဲ့အခြေအနေမျိုးဖြစ်တာပေါ့နော
်ဟုတ်ကဲ့ရှင်ချောင်းဆိုးရင်လည်းလုပ်သွားလို့မရဘူးယောဂကိုဗစ်ယောဂရှိပြီဖြစ်စေရှိပြီဖြစ်စေချောင်းဆိုးရင်လုပ်သွားလို့မရဘူးရှင
်အဲ့ဒါကိုတယောက်တည်းပဲလားအဲ့လိုကြုံရတဲ့တခြားဆေးဝင်တန်းတွေရောတော်တော်များများရှိသလား
ရှိတယ်ရှင်ခဏကျွန်မပြောသလိုပဲပေါ့နော်သူတို့ကတချို့လည်းဆိုလို့ရှိရင်လည်းဒီ sick leave ပြန်လာလို့ရှိရင်ယူမဲ့ချိန်ကိုချိန်ကသူတို့တခြားပြဿနာတစ်ခုနဲ့ယူခဲ့ပြီဆိုလို့ရှိရင်ဒီပြဿနာနဲ့သူတို့ထိုက်ယူလို့မရဘူးလေ။အဲဆိုလို့ရှိရင်ချောင်းဆုံးနေတဲ့ယောဂတစ်ခုခုပြန်လာနေရင်တောင်မှသူတို့ကကိုယ်ချင်းချင်းတော့သိကြတယ်မှအထက်လူသွားမပြပြဘူးလို့ပြောလို့ရှိတယ်ရှင်။ဆိုတော့ဟုတ်တယ်အခုဒီလိုမျိုးခက်ခဲကိုကျမတို့နှစ်မတိုင်းတို့များများဟိုကိုယ်အတွင်းမှာတော့ခက်ခက်ခက်ခဲဖြတ်ပန်ကြရတယ်
ဆိုတော့ဘတ်တာယူဆိုလို့ရှိရင်လေဒါလူနာစီကနေပြီးတော့မှတစ်ဆင့်ခုခံရတယ်ပေါ့နော်ဆိုတော့သူနာပြုတ်တွေဒီဆိုတာကဒီဆရာဝန်တွေထပ်ပို့ပြီးတော့လူနာတွေနဲ့ပို့ပြီးတော့အနည်းငယ်ဟိုထိတွေ့ဆက်ဆံရတဲ့သူတွေဖြစ်တာဦးလေနော်ဆိုတဲ့အခါကျတော့ခုဆက်ဖို့လည်းပို့ပြီးတော့မြန်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီလိုမျိုးဒီယောဂကြီးကလည်းအရန်ကိုခုဆက်ပြန်တယ်ဒီလိုအခြေအနေကြုံနေရတဲ့အချိန်မှာဒီအလုပ်ကိုဘာကြောင့်မြန်ဆက်ပြီးတော့လုပ်ဖြစ်နေရတာလဲ
ကျမကကျမရဲ့ဒီနှစ်ဆမလုပ်ကိုအရင်မျက်နှာတယ်ကျမကကျမပေါ်မှာပေါ်တော့ကျမမသိခင်ကဘာကြီးအတွက်မေတ္တာပေးပြီးတော့အသက်ကဖိမဲလို့ကျမဆုံးဖြတ်ထားတယ်နှစ်ဆမလုပ်ငန်းကိုစပြီးတော့ကျမဝင်စလုပ်ကြတဲ့ကမေတ္တာပေးရမဲ့နေရာတစ်ခုလို့မေတ္တာလိုအပ်ဆုံးအလုပ်တစ်ခုလို့ကျမသိရှိခဲ့ရတယ်လူနာတွေကဆင်းရုံလာတယ်ဆိုလို့ရှိရင်နာကျင်မှုပေါင်းများစွာနဲ့လာကြတာတချို့တွေဆိုရင်အခုတက်လာတယ်မနှက်ဖန်ကြရင်အသက်ဆုံးတေသွားကြတယ်ပေါ့နော်တချို့တွေဆိုလို့ရှိရင်တစန်းစန်းအုံမှုနေရတယ်အဲ့ဒီအချိန်မှာမှကိုကသွားပြည့်စုံလိုက်ရတဲ့အတွက်ကိုရဲ့အဗန်တက်ပဲဖြစ်ဖြစ်ကိုရဲ့ပြည့်စုံမှုတက်ပဲဖြစ်ဖြစ်ကိုရဲ့ဒီပြေးလိုက်တဲ့မြေတားတက်ပဲဖြစ်ဖြစ်သူတို့တွေကကောင်းသွားတာမျိုးပဲဖြစ်ဖြစ်တစ်ခဏတည်းလေးပြောချင်ရင်ဟိုလေးရှိသွားတာမျိုးဖြစ်ဖြစ်အဲ့ဒီအဲ့ဒီရဲ့မြတ်တံပြရတဲ့အလုပ်ကိုကျမကအရင်နဲ့တက်တယ်အရင်မှမြတ်တယ်လို့ကျမရှင်းတယ်အဲ့ဒါကြောင့်မလို့ဒီအလုပ်ကိုဒီနှစ်ဆမအလုပ်ကိုကျမကအရင်မြတ်လို့ရှင်းတယ်။ဒါကြောင့်လုပ်နေတာဖြစ်တယ်ရှင
်။ဟုတ်ကဲ့ပါ။ဒါပေမဲ့တစ်ဖက်မှာကြတော့လေဒီအခုဆိုရင်ဒီကိုဗစ်ကပ်ဘေးချင်းဆိုင်ရတဲ့အခါမျိုးမှာပေါ့နော်။ဒီကိုဗစ်ဆိုတာကြီးကသူ့ရဲ့ရေရှည်စိုးကျိုးကဘလောက်ထိဓာတ်တွေဖြစ်လာမလဲဆိုတာကျွမ်းကျင်ပညာရှင်တွေတောင်မှပဲလားသူစိတ်တနာလုံးနေတော့မှရှိသေးတယ်ဒီလိုအခြေအနေမျိုးမှာရောကိုကမစိုးရိမ်ဘူးလားကိုလည်းကူးလည်းခံထားရပြီဒီယောဂကြီးနဲ့ပတ်သက်ပြီးတော့နောက်တစ်ချိန်လဲထပ်ကူးကောင်းလဲကူးခံရနိုင်တဲ့ဒီမှာလုံနေတဲ့အတွက်ကြောင့်မလို့အဲ့ဒီတော့ကမစိုးရိမ်ဘူးလား
စိုးရိမ်နေရှင့် ကျမဆိုရင်ပါလေယူဘာသာနဲ့ပြောမယ်ဆိုလို့ရှိရင်တကယ်တော့ဆေးရုံဆေးခန်းဆိုတာကိုဗစ်မှမဟုတ်ဘူးတခြားယောဂတွေနဲ့လာတဲ့လူတွေနဲ့လည်းအများကြီးပဲကျမအစိုးရင်ဆုံးကပေါ်တော့တကယ်လို့များကျမမှလည်းယောဂခံနေရှိတာဟုတ်ဆိုတော့တကယ်လို့များအကျမခုဆိုရင်ကိုဗစ်လည်းရှိခဲ့ပြီလေရှိခဲ့တယ်ပြီးတော့နောက်ထပ်တစ်ခုယောဂခက်ကြီးကြီးတစ်ခုများကျမခန္ဓာကိုယ်တည်းဝင်လာနေဆိုလို့ရှိရင်ကျမရဲ့ไตทุเตสเนี่ย immune system ก็ไตทุไหนบ่มันลาบ่เนาะเอ้าล่ะคุณมานี่ไหนหลุๆซุ่ยใหญ่ดิโดยแม้แล้วซุ่ยใหญ่ไส้สุดาก็อุ้มมาบ่เนาะซี้ยงซี้ค้านมาเว้ยหลุๆอเปียนมาเว้ยหลุๆดิโยคะฤาก็หลุๆอ่ะตาไม่ติดจ๋าบ่ดิโยคะฤาเนี่ยนี่ไหนหลุๆอ่ะคิดด้วยจ๋าดิซี้ยงจ๋าတော့โยคะแต่ฤาสุทาในเนี่ยหลุขึ้นเลยสุดโปบี้တော့ซุ่ยใหญ่ล่ะบ่เนา
ะตรอဆိုရင်သိလဲရှိတယ်ဆော့ဆော့ပြောတယ်မှာအခက်ခဲတွေလည်းကျုံရတယ်ဆိုရခါကြတော့အဲ့လိုကျုံရတဲ့ခါမျိုးကြရင်ရောဒီအချိန်တွေကိုဘယ်လိုစိတ်ခွန်အားတွေနဲ့များကျော်ဖြတ်ပါလဲ
ဆိုတော့ကျော်ဖြတ်တဲ့နည်းလမ်းတွေကတော့လူတိုင်းမှာသူ့ပုံစံလေးနဲ့သူရှိကြတာပေါ့နော်ကျမကတော့ကျမကပြေးတာဝါဒနာပါတယ်အဲဒါလို့ရှိရင်တခါတလေတအားစိတ်ပြည်စီတဲ့နေ့တွေဆိုလို့ရှိရင်ကျမ7မိုင်လောက်မာရသွန်တစ်ခုလောက်လည်းကျမပြေးတက်တယ်ပပီးနေစစ်ပေါ်သွားတယ်ပြီးတော့ဒီမှာတရားထိုင်တယ်တရားထိုင်တယ်ဆိုလို့ရှိရင်ဒီချစ်ချင်းမြတ်တာဒီမှာပွားခြင်းနဲ့ချစ်ချင်းမြတ်တာပေါ့လို့ကိုဒီမှာပို့ပြီးတော့ပွားနိုင်တယ်ပြီးတော့ခဏဒီမှာရခဏဘဝခံယူချက်ပေါ့နော်အော်လူဘဝဆိုတာမြတ်တာပေးရမယ်လူဘဝဆိုတာမတည်ငြဲဘူးပုဒ္ဓဘာသာတရားနေနေပေါ့နော်မတည်ငြဲဘူးမတည်ငြဲတဲ့ဟာတွေကိုနေ့တိုင်းကြည့်နေရတာဒီမှာကျမကဆိုတော့အဲ့လိုမျိုးဒီမှာပို့ပြီးတော့သဘောပေါက်လာတယ်တရားနဲ့ပေါ့နော်ဆိုတော့ဒီမှာဒီခက်ခဲတွေကြုံလာတဲ့နိလန်တို့တခြားသူတွေနဲ့တူချင်မှပြူနေဒါပေမဲ့ကျမတို့တော့တကယ်နဲ့ထောက်ကူပြူတယ်ပြေးတာရင်တရားထိုင်တာရင်ပြီးတော့ကိုယ်လုတ်ကိုမြင့်လို့တဲ့လုတ်ကိုလုံးရတဲ့အတွက်ခွန်အားကပို့ပြီးတော့ထပ်ထပ်ဖြစ်တယ်လို့ဖြစ်နေဆိုတော့တကယ်ပါပဲအဲ့ဒီနိလန်နဲ့ကျမဖြတ်သားရတာ
ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးဖြေကြပေးရကျေးဇူးများကျေးမာတယ်ရှင
်ဟုတ်ကဲ့ရှင်ကျေးဇူးများကြီးတင်ပါတယ်ရှင်
အမျိုးသမီးကဏ္ဍအပြီးမှာတော့တူတာဆုံးလင်အမေရိကန်တခွင်အစီအစဉ်လှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ကိုဗစ်စီကံတွေကိုကုန်တင် truck ကမောင်းသူတွေကဆန္ဒပြကြတာပြည်တွင်းအရန်တပ်ဖွဲ့ဝင်တွေကအကြောင်းစရာတွေအဖြစ်စာဝင်ပြပေးတာစတဲ့အကြောင်းတွေကိုစုစည်းပြီးတော့ဒီတစ်ပတ်မှာကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
အမေရိကနော့ဖက်ကယ်လီဖိုးနီးယားပြည်နယ်ကနေအရှေ့ဘက်ချန်ကမြို့တော်ဝါရှင်တန် DC ဒီထရက်ကားတွေနဲ့မိုင်းထောင်ချီခရီးကိုဖြတ်ပြီးတော့ဆန္ဒပြကြတာပါပြည်သူရင်တန်းလို့နာမည်ပေးထားတဲ့ဆန္ဒပြသူတွေရဲ့ထရက်ကားတွေဟာဗုဒ္ဓဟူးနေ့မနက်ပိုင်းကကယ်လီဖိုးနီးယားပြည်နယ်အတလန်တိုမြို့ကနေစတင်ထွက်ခွာခဲ့ကြပါတယ်ဆန္ဒပြရင်တန်းကိုဦးဆောင်သူသူဖြစ်တဲ့ Brian Brace က
We areassembling here at
တိုင်းနယ်သူတွေအားလုံးစုပြီး17နိုင်မှာစထွက်ပါမယ်I4D အဝေးပြေးလမ်းမအတိုင်းအရှေ့ဘက်ဝါရှင်တန် DC ကိုဥတီသွားမှာပါလမ်းမလည်းနောက်ထပ်ထောင်ထဲချီပူးပေါင်းလာမယ်လို့ခန့်မှန်းထားပါတယ
်ကနေဒါနိုင်ငံမှာကွန်တင်ထရက်ကားလမတွေဆန္ဒပြကြပြီးတဲ့နောက်အမေရိကန်မှာလည်းအခုလိုဆန္ဒပြဖို့စီစဉ်ခဲ့ကြတာပ
ါ I mean what we're looking for is
ဒီဘော်ချင်းနေကြီးညာထားတာကိုအဆုံးသတ်ဖို့လိုလားပါတယ်အထူးသဖြင့်ကျန်းမာရေးဝန်ထမ်းတွေလုံခြုံရေးဝန်ထမ်းတွေအစိုးရဝန်ထမ်းတွေတပ်ဖွဲ့ဝင်တွေအားလုံးအတွက်နှာခေါင်းစည်းတက်ဖို့နဲ့ကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတာကိုအဆုံးသတ်ရပါမယ်ရေးချယ်ခွင့်ရှိရပါမယ
်ဝါရှင်တန် DC ရောက်ဖို့စက်တရက်ကြာကောင်းမွန်သွားမှာဖြစ်ပြီးစီဘူးအလုပ်ပြည့်ရဲနဲ့တခြားကုန်ကျစရိတ်တွေအတွက်ဒေါ်လာထောင်နဲ့ချီနေနာမှာပါဒါပေမဲ့ဒီလိုအနစ်နာခံရတာဟာအလုံးအတွက်ဖြစ်တယ်လို့ဆိုရတဲ့ truck ကောင်းမွန်သူတူဖြစ်တဲ့ Jeff Sandberg က
by the week probably
today ဘယ်နဲ့ချီသွားရမှာဆိုတော့ဒေါ်လာ4000လောက်ကုန်မှာပါကာဗင်လှိမ့်တာနဲ့စီဘိုးကတရက်ကိုဒေါ်လာ680အစားအသောက်နဲ့တခြားကုန်ကျစရိတ်တွေလည်းရှိပေမဲ့ကျွန်တော်တို့တိုက်ပြည်အတွက်ဒါကိုလုပ်ဖို့လိုအပ်ပါတယ
် American ပြည်အောင်စုမှာ COVID ရောဂါကြောင့်တည်ဆုံးသူပေါင်း9000ကျော်နီးပါးရှိလာချိန်မှာပဲ COVID နဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကိုရုပ်သိမ်းဖို့ဆိုပြီးတော့ဆန္ဒပြကြတာပါဒီစီမင်းစည်းကမ်းတွေလိုက်နာမနာဆိုတာကိုယ်ပိုင်ရွေးချယ်မှုပဲဖြစ်တယ်လို့လည်းဆိုပါတယ် Truck ကားသမား Jeff က
We're doing this not just for truckers, we're doing this for everyone.
doesn't matter the color of your skin.
ကုန်ဒီဖက်ကမောင်းတဲ့သူတွေအတွက်သာမဟုတ်ပဲအားလုံးအတွက်ပါဘလူသားရောင်မဲရှိရှိဘလူပါတီဝင်မဲဖြစ်ဖြစ်နိုင်ပိုင်းဆိုင်ရာဘလူခံယူထားသူတွေပဲဖြစ်ဖြစ်ကာကွယ်ဆေးထိုးထားသူထိုးမထားသူအဲ့ဒါတွေအကျုံးမဝင်ပါဘူးကျွန်တော်တို့မှာကိုယ်ပိုင်ရွေးချယ်ခွင့်ရှိပြီးအဲ့ဒီခွင့်ရေးကိုပြန်လိုချင်ပါတယ်
ကနေဒါမျိုးတော်အော်ထော်ဝါနီးဒ်ဝိုက်မှာလည်းထရက်ကားသမားတွေဟာသုံးဘက်ကျော်ကြာလမ်းတွေပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။အမေရိကကဆန္ဒပြရင်နှန်းကတော့ဝါရှင်တန်ဒီစီကိုမတ်လ9ရက်နေ့မှာရောက်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။ဒီရင်းကားကိုရန်တပ်ဖွဲ့ဝင်မိုက်ကယ်စတော့ကဝဲဟာအမေရိကန်မက္ကဆီကိုနယ်စပ်မှာနယ်စပ်ဖြတ်ကျော်ဝင်ရောက်လူတွေအလုံးအင်းနဲ့ရှိနေခြင်းကနေ2022ခုနှစ်ဇန်နဝါရီလကကွန်ဂရက်စ်လွှတ်တော်ကိုဝင်ရောက်စီးနင်းကြတဲ့အချိန်မှာနယူးမက္ကဆီကိုပြည်နယ်လွှတ်တော်အဆောက်အဦကိုကာကွယ်ဖို့တာဝန်ချခဲ့ပါတယ်။အခုခါမှာတော့နယူးမက္ကဆီကိုပြည်နယ်အယ်လန်မဂိုဒိုမြို့ကကျောင်းမှာသိပ်ပံဆရာအဖြစ်တာဝန်ပေးရခံပါတယ်
။ That way I personally already had my
ကျွန်တော်အတွက်အတိအမှတ်ပြုလက်မှတ်ကရထားပြီးပါပြီ။တခြားသူတွေအတွက်လည်းလက်မှတ်ရအောင်သင်တန်းတက်ရမှာပါ။ကလေးတွေနဲ့ဆက်ဆံတဲ့အခါစစ်သားအချင်းချင်းဆက်ဆံတယ်လို့ပြောဆိုဆက်ဆံလို့မရဘူးဆိုတာတော့တတိထားဖို့လိုပါတယ်
ကိုဗစ်ကူးစက်မှုကြောင့်ဆရာဆရာမတွေကြောင်းပြတ်ကြပါတယ်ကျန်တဲ့ဆရာဆရာမတွေဥယျာဉ်နဲ့ကျောင်းသားကျောင်းသူဥယျာဉ်လည်းမမျှမတဖြစ်တာကြောင့်အခုညီလိုအပ်နေကြောင်းပြည်내အတော်များများကကျောင်းတွေမှာပြောပါတယ်ဒါပေမဲ့နယူးမက္ကဆီကိုမှသာပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေကဆရာဆရာမတွေအဖြစ်တောင်းပေးရတာပါ
I'm not going to lie, I was kind of nervous because like you know,
you need phone နဲ့တွေ့လာရတော့ကျမစိတ်ထဲနည်းနည်းကြောက်နေတယ်ဆိုတာဝန်ခံပါတယ်။ဒါပေမဲ့သူကအများကြီးရှင်းပြပေးတာဆိုတော့ပြောစရာပါ
။ New Mexico ပြည်နယ်မှာဆရာဆရာမပေါင်း 2,000 လောက်ရှိပြီးနောက်ထပ် 1,000 လောက်လိုအပ်နေပါတယ်။အရန်တပ်ဖွဲ့ဝင်တွေကအစားတို့ဆရာဆရာမတွေနေရာမှာတာဝန်ပေးတာဟာရေတို့အတွက်သာဖြစ်ပြီးတော့ရေရှည်အတွက်တော့ပညာရေးဝန်ထမ်းတွေလစာတိုးပေးတာမျိုးလုပ်ပြီးတော့လူထပ်စုဆောင်သွားမယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။နယူးမက္ကဆီကိုပြည်နယ်အယ်လမ်မိုဂိုဒိုမြို့မှာဆိုရင်လေကိုဗစ်နဲ့ဆက်ဆက်ပြီးတော့အကြောင်းကိုမလာနိုင်တဲ့ဆရာဆရာမတော်တော်များများရှိခဲ့တာပါ I
think at one point including teachers
out of the country ဆရာဆရာမနဲ့ဝန်ထမ်းအယောက်30လောက်အထိရက်အတော်ကြာကျောင်းပြတ်ကြဘူးပါလေအဲ့ဒီရေတွက်ကဝန်ထမ်းရဲ့၄ပုံ၃ပုံပမာဏဆိုတော့ကျမတို့အတွက်အတော်လေးကိုခက်ခဲပါလေ
ဆရာဆရာမအဖြစ်ဝင်ရောက်လုပ်ကိုင်နေသူအရာရှိတူဖြစ်တဲ့အမန်ဒါဇိုလူဟာအရန်တက်ဖွဲ့မှာသင်တန်းမရှိခြင်းဆိုရင်အယ်ဘာကာကီမျိုးက911 call center မှာလုပ်ပါတယ်အခုတော့ကလေးတွေကိုစိုက်ပါလုံခြုံရေးနဲ့ပတ်သက်ပြီးတော့တင်ကြားပေးနေပါတယ
် So the governor called upon
ဒီတဲ့ရဲကတက်ဖွဲ့ရင်းနေနဲ့ကျောင်းနေမှာစတင်ပေးဖို့အတွက်အထက်ကကြောင်းဝင်ပေးလာတာပါကျမတို့ကနိုင်ငံတော်ဝန်ထမ်းနေတဲ့သူတွေဖြစ်တာကြောင့်အခုလိုအခက်အခဲတွေဖြစ်နေတဲ့အချိန်မျိုးမှာအစားထိုးဝင်ရောက်တာဝန်ယူရင်းနဲ့ကိုယ့်ရဲ့လူမှုအတိုင်းဝိုင်းကိုတင်းတင်းတဖုံနဲ့အကျိုးပြုကြတာပါ
ဒီကလေးစိတ်ဌာနရှာမေရတဲ့အတွက်ကျောင်းမလာနိုင်တဲ့ဆရာမနေရာမှာဇူလူဟာအစားထိုးဝင်ရောက်တင်ကြားပေးနေတာပါအခုလိုအစားထိုးတာဝန်ယူကြတဲ့တက်ဖွဲ့ဝင်တွေကိုသတင်းပတ်နဲ့ချီတင်နန်းပေးပြီးမှသာကိုယ်တိုင်တင်ကြားစေတယ်လို့ကျောင်းအကြီးကပြောပါတယ်ခင်ဗျာ
personal attachment
ဒီနေရာမှာအရာအားလုံးကအမှတ်ရစရာတွေမဟုတ်လို့စိတ်ထိခိုက်ရပါတယ်ကျွန်တော်နောက်က S10 pickup car ဆိုရင်ညစ်စနဲ့မောင်းနိုင်အောင်ကိုယ့်ဘာသာကိုပြန်လုပ်ထားတာပ
ါညကနေအားလုံးဟာမျိုးကိုပြန်တီးဆောက်ဖို့စိတ်အားထက်သန်နေကြသလို William San ဟာဆိုရင်လည်းအခုအသက်အရွယ်မှာပဲအိမ်ပြန်ဆောက်ဖို့သူ့မှာခွန်အားအပြည့်ရှိတယ်လို့ဆိုရတယ်အသက်52နှစ်အရွယ်ဆန်ဒီကော့ဖ်မန်ရဲ့အိမ်လေးမိလောင်သွားတာကြောင့်အဖိုးအဝေစားပါမကျန်ဖြစ်သွားပါတယ
် Honestly for me our house feels like
ဒီလမ်းထဲမှာဆိုရင်ကိုယ်ရင်ကတကယ်အဆက်ချာကြတဲ့နေရာလို့ထင်ခဲ့တာပါအရင်စူပီရီယာမြို့ဟာဆိုရင်လည်းပိုစီကားလာတာကိုတွေ့ရတဲ့အချိန်ပါပဲအခုကတော့အဲ့ဒီတိတ်ကအရာအလုံးမိလောင်ပျက်စီးသွားပါပြီတကယ်ကိုစိတ်မကောင်းဖြစ်ရပါတယ်အခုတော့အားလုံးတက်ကပြန်ဆရပါတော့မယ
်အိမ်ကြီးတဲ့ပါမသွားခင်လိုအပ်တာကိုယူဖို့အချိန်10မိနစ်ပဲရခဲ့တယ်လို့လည်းသူကပြောပါတယ်အခုလိုအိမ်ကြီးလောင်သွားသူတွေအတွက်လိုအပ်တာတွေကိုဒေသခံတွေကကူညီကြသလိုအိမ်အာမခံကြီးပြန်ရဖို့အကူအညီလည်းပေးပါတယ်တော်မီကလည်းမျိုးတွေချီကူးဆက်လောင်ကျွမ်းမှုကိုတားဆီးဆော့ချဖို့ဆိုရင်လာမယ့်10နှစ်အတွင်းမှာအမျိုးသားတစ်တော်ဥယျာဉ်တွေအတွက်ဘီလီယံ20သုံးဖို့လိုပြီးတော့တခြားပြည်နယ်မြို့ရောအားလုံးအတွက်ဘီလီယံ30လောက်လိုအပ်မှာဖြစ်ကြောင်းအမေရိကန်စိုက်ပျိုးရေးဝန်ကြီးပြောခွင့်ရကပြောပါရခင်ဗျာ
ဒုတာဆောင်လင်းအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့နေပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါရခင်ဗျာ
နှစ်ထောင်20
ကမ္ဘာမြေရှာတက်တူထုတ်လုပ်မှု metric တန်ချိန်2သိန်း4ဆောင်အထိတိုးလာနေချိန်မှာတန်ချိန်3သိန်း4ဆောင်ထုတ်နေတဲ့တရုတ်နဲ့တန်ချိန်3ဆောင်8ဆောင်ထုတ်တဲ့ American ပြည်ရင်ပန်ဝါကတန်ချိန်3ဆောင်နဲ့ကမ္ဘာတက်တဲ့အများဆုံးမြေရှာထရက်ဒေတာဖြစ်နေပါတယ်။ကိယုကထုတ်တဲ့မြေရှာကုန်ချမ်းထုတ်ရကလည်းမြန်မာစီကရတာပါ။လက်ရှိမှာမြေရှာထုတ်လုပ်မှုတည်ဝင်မရှိသေးတဲ့မြန်မာနိုင်ငံရဲ့မြေရှာအလားအလာကဘယ်လိုရှိပါသလဲ။မြေရှာတက်တူကဘာကြောင့်အရေးပါနေတာပါလေ။တက်တက်တူရှာဖွေရင်းနဲ့တူဖို့ရင်ပညာရှင်ပူးစောနောင်ကိုနေနဲ့တင်ပြပေးမှာပါ။ဒါမြန်မာနိုင်ငံကြီးအချင်းချင်းနဲ့ဒီပန်ဝါဒေတာမှာပဲရှိလားတစ်ချက်။ချာနေရာတွေမှာရောမြေရှာတက်တူတွေရှိလားဆရာ
။အခုလောလောဆယ်တော့ဒီကချင်းမှာတော့အများဆုံးပေါ့နော်။နောက်ပြီးရင်အခုသူတို့ကချင်းပန်ဝါကျင်းတင်းတင်းအဖွဲ့ရဲ့တို့ရောတော့ဒီကချင်းတဲမှာကိုလုခွဲပေါင်းတရာခါလောက်ရှိရပြောတယ်။ဒီချက်လုခွဲပေါ့နော
်။
လုခွဲတွေတရာကျော်လောက်တရာဝန်းကျင်လောက်ရှိလို့ဆိုတယ်။ဒါတော့မြန်မာပြည်မှာတခြားနေရာတွေနည်းနည်းဆိုရင်တော့အင်းတော်နဲ့အင်းတော်နဲ့ကတားကြမှာလဲတချို့လုံးနေတယ်လို့ပြရတယ်။နောက်ပြီးရင်ကျွန်တော်တို့ဟို border DGSC border မှာတော့ဟိုကျွန်တော်တို့ regional mapping ဆင်းတော့ကဒီတနင်္သာရီအထူးတစ်ဖြစ်ကျွန်တော်တို့ဝယ်ရလောင်လုံးဘီချ်မှာတော့ marine place မျိုး marine place တိုင်းပေါ့လောင်လုံးဘီချ်မှာတော့ဒီလွှဲရအတွေရောက်ဖူးတယ
်
ဟုတ်ကဲ့ဒါပေမဲ့ဒါတော့ wallpaper ဖြစ်တဲ့အဆက်တော့ကျွန်တော်လူမလေးလာရောက်ဘူးလေဒီ tracing တွေတွေ့တော့ tracing တွေပဲတွေ့တယ်ဟု
တ်ကဲ့အနေချင်းပါတာပေါ့
အနေချင်းပါတယ်ဟုတ်တယ
်ဟုတ်ကဲ့
monoxylo ဇီလုံးတင်းလို့တလူပေါ့
ဆရာတော့မြန်မာနိုင်ငံကဒီမြေရှာတက်တူအလားအလာလေးနည်းနည်းပြောပြပေးပါဆရာ
မြေရှာတက်တူအလားအလာနေနေကတော့ဒီဒီကချင်းပြည်နယ်တက်မှာလုံးမဲ့ဆိုရင်တော့ alkaline granite granite log လို့ဒီအမျိုး log type တွေလိုက်ရှာပြီးပေါ်ထွက်လာမှာပဲလေပညာရှင်တွေအနေနဲ့ဒါမှမဟုတ်ဌာနဆိုင်ရာနဲ့လုံးမဲ့ဆိုရင်မြန်မာပြည်မှာဒီ Ignis belt တုံးဦးတော်ကြီးတော့ရှိတယ်လေဒီတက်မှာဒီ belt တွေလိုက်ချောင်းရုံပါပဲဒါတော့ကချင်းမှာမဟုတ်ဘူးတခြားနေရာတွေလည်းရှိတယ်တင်းနေတာကြီးကိုဆက်ဒီမှာလဲဒီလိုမျိုးအကောက်လေးကျွဲတဲ့အားရှိတာအလောင်းလုံးဆိုရင်သူပြချင်တာဒီကိုဆက်တင်းနေစတော့တယ်တချို့တွေကတော့ဒီအကောက်လေးကျွဲတာပေါ့အဲဒါကြောင့်လဲဒီလောင်းလုံးဘီချ်မှာဒီလိုမျိုးထွေးစတွေ့ရတယ်ကျွန်တော်တို့ရှာမယ်ဆိုရင်တော့ဟိုအကောက်လေးကျွဲသွားတဲ့မိသေးကြောင့်တွေရှိတဲ့ဒေသတွေကိုလိုက်ပြီးရင်ကျွန်တော်တို့ခွဲဆင်းဖို့လိုပါတယ်ဟုတ်တော့မျိုးကျွန်တော်တို့74 to 78တော့ GIC project နဲ့တုတ်တာမျိုးအောင်မြတ်မှန်းနဲ့တုံကြီးဒီလိုသုံးရင်တော့တွေးမှန်လို့ထင်တာပဲ
ဟုတ်ကဲ့တေချာစနစ်တကျအဟောမှတ်တမ်းတင်ထားတာတော့မရှိသေးဘူးပေါ့နော
်အခုတော့ဒီလိုစနစ်ကြမရှိဘူးတင်တော့တင်ထားတယ်ဟိုဒီမြေပုံကမှဒီကျွန်တော်တို့လူဆုဆက်ဆုံးအမေကမှာပေါ့အဲ့တော့တော့တွဲရအောင်ဆိုပြီးကနည်းနည်းတင်တော့ရှင်ဒါပေမဲ့တခုနှစ်ခုလောက်ပဲတွေ့ရတာ
ဟုတ်ကဲ့ပါဆရာဆရာဒီမြန်မာနိုင်ငံမှာတွေ့ရတဲ့အဲ့ဒီဘယ်အဖြစ်ကဘယ်နှမျိုးလောက်ရှိလဲဆရာ
လွဲရတယ်တော့ခုတာဝါမှာထွက်တာတော့လွဲရအောင်မှာနှမျိုးခွက်တာလေ
ဒီ
လွဲရအောင်နဲ့လိုက်လွဲရအောင်ဆိုရင်နှမျိုးခွက်တာဟို၄၀မြေရှာနဲ့ပေါ်တဲ့မြေရှာပေါ့တာဝါမှာတွေ့တာ heavy လွဲရအောင်ဖြစ်တယ်ဒီ heavy လွဲရအရာပုံကြီးရဲ့တန်ဖိုးကြည့်တယ်ဈေးပုံရတာအဲ့တော့ကမ္ဘာမှာထွက်တာဟိုတော်ဘီယန်နဲ့ဒိုက်စ်ဖိုစီယန်ဖြစ်တယ်။ဒါ heavy rare အားတွေ
။မြေရှာတက်တူထုတ်တဲ့နေရာမှာဟိုဘေးရွက်ပစ္စည်းတွေနဲ့အဖို့တန်ဒါတွေဘာတွေများရပါသလဲဆရာ။ဘာဖြစ်လို့လဲဆိုတော့ဒီမြေရှာတက်တူထုတ်တဲ့နေရာရဲ့အပါဝင်ပေါ့နော်။မြန်မာနိုင်ငံတကျောကရွှေမရှိတဲ့နေရာမရှိဘူး။အော်အမတန်ရှားတယ်။နေရာတိုင်းမှာရွှေရတွေ့နေဒီနေရာတွေမှာရောရွှေထုတ်တာတွေရှိသလား။အခြေအနေလေးနည်းနည်းပြောပြပေးပါဆရာ
။ဟုတ်ကဲ့ဒီမြေရှောင်းဖားမိတဲ့အချိန်မှာကျန်တဲ့ဒီဝစ်ဆေချက်ကဒီသူတို့ကတော့ဗမာတွေကတော့ထတ်ဆေးတော့ထတ်ဆေးတော့ရွှေတွေရရဲကြောက်တွေလည်းရတယ်အဲ့ဒါတော့အသေးချော်ပါပဲဘာလို့ဆိုကျွန်တော်မိတ်ဆွေအချင်းတွေလုံးနေတဲ့လူတွေစီကတည်ရတော့
တဲ့မြေရှားတက်တူကိုဘယ်နေရာတွေမှာအဓိကသုံးပါသလဲဆရာအဲ့ဒီမြေရှားတက်တူအသုံးပြုပုံလေးနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ဟုတ်1965မတိုက်ခင်ကြီးကမြေရှာတတူကလူအချင်းအတော်ဝင်နေပြီ1965မှာဈေးကွေးကိုရောက်တော့တဲ့က color TV setting in it. You shall do a chair, Myanmar lot. But also in the color TV Sema, don't do the European Nisha Minera. The color TV Sema, don't do the machine of Jesuit, Drossin, who children in the job. Don't do that all. Romya, Romya, now Doshawa, Misha, who come on, do a chair, Chima name of it. Nello, Misha, Yala, who do love who is here. Neodimiane. Salamia Mishane, Chata to the Sabin, the strong magnet, so army magnet, no, Apu, Apu, the Rokanade, and Lime, Loyama Tone. Yaseka and Yin Loyama Tone, Lea, Yase, Generator, Loyama Tone, now we hard disu, cell phone loop, Edadi Loyama Tone, and now the new Joino, Dysporian Yishaye. WM Misha, I didn't know you were a trade and use of it. I suppose CNN, WM. The Tatu Zade at all. Italian, now be in the Yasekarima Tone. Now, Jana, the Arab Yomazo, who quasi can do a Taku GCD, Daku GCD, nuclear jingle temporary, the Akata Sayan, the Sina Loga Matone, now be an electronic GCD Matone, so on in Tanlight, the Loga Matone.
ว่าเจตไตลีนโลยิงโหดเต็มพอโลดีโลမျိုးเสยยี่ออกมาแล้วต้องน่ะเออแล้วเอาไปในเลอะเลียเสรุปอนโลเอามาแล้วต้องเนี่ยดิเสียเสกก็ได้มาแล้วต้องเนี่ยสรุปตัวอต้องอยู่ดอกอเมียอยู่ออกถ้าจะเอาเนี่ยเมียชาอเมียเวโดอันนี่มาโอเคเจตไตลีนโลตะเนี่ยมาต้องเนี่ยเอาไปในเลอะเสกก็
เช็คได้เลยโดดเนี่ยมาตรงเนี่ยเอาไปในเลียเสกก็ได้ทุบได้เนี่ยมาตรงเนี่ยอธิการเอาไปเลียเลียเสกโดดออกมาเลยตรงเนี่ยอําว่าหาตัวโหเฮฟวี่เลยเอาเลเลเนี่ยชอบสุดแล้วตัวตําโพเลยจริงโอเคครับเจ๊จุเมียจะมาเลยครับภูมิปัญญาชั้นผู้สร้างเอาไปเปล่าจะเนี่ยเว้ยดีตะเล่นปัดตัดไปในนี้เนี่ยกันแล้ว
ဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်ပါကျွန်တော်တော်ခင်မျိုးတဲ့အပတ်စဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နေပညာကဏ္ဍဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်နေတဲ့ပတ်သက်လို့ဝေဘန်အကြံပေးခြင်းနဲ့မြစ်တာလက်ဆောင်တေးတဲ့ခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာကbur@mesc.com ဖြစ်ပါတယ်ခင်ဗျာအခုတော့နောက်ဆုံးရရှိလာတဲ့သတင်းအချင်းချုပ်ကိုကုစုံမိုးကျော်ကတလက်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းမှာဥဆောင်မှုအပိုင်းကိုဖျက်တောက်ဖို့ယူကရိန်းမျိုးတော်ခီးယန်းနဲ့အခြားအချက်ကြားတဲ့မြို့ကြီးတွေကိုထိုးစစ်ဆင်နေတဲ့ရုရှားတပ်တွေဟာယူကရိန်းတပ်တွေရဲ့ခုခံမှုကြောင့်ထင်သလောက်အသာစီးမရပဲအရှိန်အဟုန်ရော့ကျလာတယ်လို့အမေရိကန်နဲ့အနောက်တိုင်းအစိုးရတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုလိုက်ပါတယ်ယူကရိန်းပေါ်ကျူးကျော်တဲ့အတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့နိုင်ငံခြား ဗြိတိန်နဲ့အခြားနိုင်ငံတွေကလည်းတောက်ကြနေမှာပဲအလားတူရေးယူမှုမျိုးတွေပြုလုပ်ကြပါတယ်။ဂျပန်နိုင်ငံအနေနဲ့လည်းယူကရိန်းကိုကျူးကျော်တိုက်ခတ်တဲ့ရုရှားအပေါ်ငွေကြေးနဲ့ကွန်ပျူတာအခြားပစ္စည်းတွေမှာအသုံးပြုတဲ့လျှက်စစ်ပစ္စည်းတွေကိုပြင်မှတ်ထားပိတ်ဆို့ရေးယူသွားမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီကီရှိဒါကတောက်ကြနေမှာပြောဆိုလိုက်ပါတယ်။
ကျေးဇူးပါခင်ဗျာနောက်ဆုံးရရှိတာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောမှုကြောင့်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Super L Tayap တို့ဖြစ်ကြပါတယ် VOA ရဲ့ဒီကနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းလိုမီတာ3249လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ဒီကနေ့ညပိုင်းတင်ဆက်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့မှာဖမ်းယူနားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းရန်ကွာတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.